Welcome to the Voice of America in Burmese.
ဒီအောင်ကေဝရညာညာဖြစ်ပါသည်ခင်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA American တန်ကနေ2024ခုနှစ်ဇူလိုင်လ9ရက်တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိလိုင်းတိုမီတာ32 51နဲ့လိုင်းလက်မီတာ190လို့ကနေစတင်တန်လွှင့်နေပါပြီခင်ဗျာညအတွက်အစီအစဉ်မူကတော့ကျွန်တော်ရန်တိုင်းပ
ါမင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇောင်းလိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့ဂါဇာအပြည့်အရရေးအစိုးပြုချက်အစ္စရေးရဲ့တုံ့ပြန်ချက်ကိုစောင့်နေတယ်လို့ဟာမတ်အဖွဲ့ကပြောပါတယ်။ဂျပန်နဲ့ကမ်ဘောဒီးယားနိုင်ငံကြားရေးဝန်ကြီးတွေတွေ့ဆုံပြီးမြန်မာနဲ့နိုင်ငံတကာရေးရကိစ္စရတဲ့ကိုဆွေးနွေးကြတာပါတယ်။ဒီသတင်းတွေအပါအဝင်တခြားထစ်တန်းရောက်သတင်းတွေကိုကိုရန်နိုင်နဲ့တူတင်ပြပေးကြမှာပါခင်ဗျာ
။ဟုတ်ကဲ့ပါသတင်းတွေပြီးတဲ့နောက်မှာတော့ drone နဲ့ဆိုင်တဲ့ American နိုင်ငံဘက်ကသတင်းဆောင်ပါတစ်ပုဒ်နဲ့အတူအပတ်စဉ်မြန်မာဒီမိုကရေစီရေးရဆွေးနွေးခန်းအစီအစဉ်မှာဆိုရင်တော့
အာသိပ္ပိမှုတွေအဲ့ဒီပေါ့နော်နာကျင်မှုတွေကိုဘယ်လိုများဘယ်လိုလေ့ကျင့်ခန်းလေးတွေနဲ့ဘယ်လိုမျိုးအတွေ့အမြင်လေးတွေနဲ့တုံ့ပြန်မလဲဆိုတာမျိုးဘယ်လိုမျိုးဒီ
မဲဆောင်မျိုးက PTA Joy House မှာစေနာဝန်ထမ်းလုပ်ကိုင်နေတဲ့ဒေါက်တာ K နဲ့တွေ့ဆုံမေးမြန်းထားတာကိုအပြည့်စုံနားဆင်ရဖို့ရှိပါတယ်။ဒါပြင်နောက်ထပ်ပတ်စဉ်ကဏ္ဍတွေမှာတော့ Ranger တို့ရဲ့မျော်လင့်ချက်ကမ္ဘာမြေမှာမီဒီယာမြင်ကွင်းကျအမှတ်စုများမြန်မာပြည်မှာပေးစာကဏ္ဍနဲ့ထူးခြားစံပြသတင်းများအစီအစဉ်တွေကိုလည်းအောက်ပိုင်းမှာထုတ်လွှင့်ပေးသွားဖို့ရှိပါတယ်။ဒီတိုင်ကတော့နောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလိုက်နဲ့ကျွန်တော်ရန်နိုင်တို့ကကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
။အမေရိကန်ကအဆိုပြုထားတဲ့အပြည့်ရဲ့ရေသဘောတူညီချက်အပေါ်အစ္စရေးရဲ့တုံ့ပြန်ချက်ကိုစောင့်ဆိုင်းနေကြောင်းဟာမတ်အဖွဲ့ကဒီကနေ့ဇူလိုင်လ9ရက်နေ့မှာပြောပါတယ်။ကိုလကြာလာပြီဖြစ်တဲ့ဂါဇာစစ်ပွဲဆုံးတိုက်ရေးအတွက်အမေရိကန်တင်သွင်းတဲ့အဆိုပြုချက်ကိုလက်ခံပြီး9ရက်အကြာမှာအခုလိုပြောကြားလိုက်တာပါ။သူတို့ဘက်ကတုံ့ပြန်ချက်ကိုကြားဝင်စစ်ဆက်ပေးသူတွေထံကတဆင့်အသိပေးအကြောင်းကြားထားပြီးဖြစ်တဲ့အတွက်အစ္စရေးရဲ့တုံ့ပြန်ချက်ကိုစောင့်နေကြောင်းအမည်မဖော်လိုတဲ့ဟာမတ်အဖွဲ့အရာရှိတဦးကရိုက်တာသတင်းဌာနကိုပြောပါတယ်။အဆင့်30ပါတဲ့ပါလက်စတိုင်းဒေသဆိုင်ရာအဆိုပြုချက်ကိုမေလကုန်ပိုင်းမှာအမေရိကန်သမ္မတဂျိုးဘိုင်ဒန်ကတင်ပြခဲ့တာဖြစ်ပြီးဒီကိစ္စသဘောတူညီချက်ရရှိရေးအတွက်ကာတာနဲ့အီဂျစ်နိုင်ငံတို့ကကြားဝင်ဆက်ဆံညှိနှိုင်းပေးနေပါတယ်။ဆိုပြချက်အရဂါဇာမှာဖြစ်နေတဲ့စစ်ပွဲတွေအဆုံးသတ်ပြီးဟာမတ်စစ်ပွဲကဖမ်းဆီးတင်သိမ်းထားတဲ့ဒဇာဂန်120လောက်ပြန်လွတ်ပေးဖို့အတွက်ရည်ရွယ်တဲ့အဆိုပြချက်ဖြစ်ပါတယ်ခင်ဗျာ
။ပြင်သစ်နိုင်ငံမှာတော့ဒုတိယအကြော့ရွေးကောက်ပွဲတွေကိုဒီနေ့မှကျင်းပနေပြီးတော့ပြင်သစ်နိုင်ငံသားတွေမဲပေးနေကြပါတယ်။ဒီရွေးကောက်ပွဲကနေ Marine Le Pen ရဲ့လရဇွန် National Rally Party အနေနဲ့သမိုင်းဝင်အောင်ပွဲကိုရရှိသွားနိုင်သလိုပါလီမန်မှာဘဲပါတီကမှအပြတ်သတ်အနိုင်မရပဲနိုင်ငံရေးအရအနေနဲ့ချီပြီးတော့ရှေးမတိုးမနှောင့်မဆုတ်ဖြစ်တဲ့အနေထားလဲရောက်သွားနိုင်ပါတယ်ပြီးခဲ့တဲ့ဇွန်လ9ရက်နေ့ကကျင်းပခဲ့တဲ့ဥရောပပါလီမန်ရွေးကောက်ပွဲမှာသူ့ရဲ့အလဲလက်ဝါဒီတွေရှုံးနိမ့်ပြီးတဲ့နောက်ပြင်သစ်သမ္မတ Emmanuel Macron ကပါလီမန်ကိုဖြတ်သိမ်းပြီးတော့ရွေးကောက်ပွဲကျင်းပဖို့လှုပ်ခဲတာဖြစ်ပါတယ်။နျူကလ িয়ার လက်နက်ပိုင်ဆိုင်တဲ့ပြင်သစ်မှာရွေးကောက်ပွဲကိုအခုလိုရုတ်တရက်ကျင်းပလိုက်တာကယူကရိန်းစစ်ပွဲပါဝင်ကမ္ဘာလုံးဆိုင်ရာသံကင်းတမန်ကင်းအနေထားနဲ့ယောပတ်တိုက်ရဲ့စီးပွားရေးတည်ငြိမ်မှုတွေပေါ်မှာပါကြိုးတက်ရောက်မှုတွေရှိလာမှာဖြစ်ပါတယ်။ပထမအကြော်ရွေးကောက်ပွဲမှာတော့ပြပကနေလာရောက်ရှေ့ပြောင်းအခြေချနေထိုင်သူတွေကိုစန့်ကျင်တဲ့ Marine Le Pen ရဲ့ National Rally အမျိုးသားရေးဝါဒီပါတီကမဲအများဆုံးအနိုင်ရခဲ့တာပါ။ပြင်သစ်ပါလီမန်မှာအမှတ်နေရာစုစုပေါင်း989နေရာရှိပြီးတော့ပြင်သစ်နိုင်ငံသား49တန်းကျော်ကမဲပေးဖို့အတွက်စီရင်ပေးထားကြတာဖြစ်ပါတယ်ခင်ဗျာ
။ယူကရိန်းနိုင်ငံအရှေ့ပိုင်းမှာရှိတဲ့ Donetsk ဒေသအတွင်းကခြေရော်တရွာကိုသိမ်းပိတ်လိုက်ကြောင်းရုရှားကဒီကနေ့ဇူလိုင်လ9ရက်နေ့မှာပြောပါတယ်။ဒါဟာယူကရိန်းကိုထိုးစစ်ဆင်တိုက်ခိုက်နေတဲ့ရုရှားတပ်တွေရဲ့စစ်ရေးအရသိမ်းငယ်တဲ့အောင်မြင်မှုရရှိမှုတစ်ခုလည်းဖြစ်ပါတယ်။ Donetsk ဒေသအတွင်းမှာရှိတဲ့ချီဂါရီဆိုတဲ့ခြေရော်ကိုသိမ်းပိတ်လိုက်ကြောင်းရုရှားကဝေးဝန်ကြီးဌာနကလူမျိုးကွန်ရက်ပေါ်မှာထုတ်ပြန်တဲ့နေ့စဉ်သတင်းမှာဖော်ပြပါတယ်။မနေ့စနေနေ့တုန်းကလည်းအဲ့ဒီဒေသကခြေရော်အသေးတစ်ခုကိုသိမ်းပိုက်လိုက်ကြောင်းရုရှားကသတင်းထုတ်ပြန်ပါတယ်။အဲ့ဒီဒေသမှာနှစ်ဖက်အပြန်အလှန်တိုက်ခိုက်မှုတွေအရှိန်အမြင့်ဖြစ်ပေါ်နေတယ်လို့ယူကရိန်းဘက်ကလည်းသတင်းထုတ်ပြန်ပါတယ်။ဒီတော့တွင်ယူကရိန်းနဲ့ရုရှားအနောက်ဖက်ခြမ်းကခြေရော်အတွင်းမှာရှိတဲ့တူလာယုံတစ်ခုကိုယူကရိန်းက drone ရင်နဲ့တိုက်ခိုက်ခဲ့တဲ့အတွက်ဒီကနေ့ဒေသခံတွေကိုဘေးကင်းရာရှောင်တိမ်ခံလိုက်ရတယ်လို့ရုရှားကသက်ဆိုင်ရာတာဝန်ရှိသူတွေကပြောကြားလိုက်ပါတယ်ခင်ဗျာ
အန်တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဒိုင်းထိုမီတာ32 kHz 9383ညနဲ့9383ညဒိုင်းထိုမီတာ51 kHz 9885တို့ဖြင့်စနစ်တကျမှာလိုင်းလက်မီတာ190 kHz 1509ကနေပြန်ထုတ်လွှင့်ပေးနေပါရှင်
ဖီအမေရိကန်တန်ကနေတင်းငွေတွေနဲ့ညပိုင်းတရင်တွေကိုဆက်လက်ကျင်းပပေးနေတာပါခင်ဗျာ။ကမ္ဘောဒီးယားနိုင်ငံကိုရောက်ရှိနေတဲ့ဂျပန်နိုင်ငံသားရဲ့ဝန်ကြီးယိုကိုကမိကာဝါကကမ္ဘောဒီးယားဒုတိယဝန်ကြီးချုပ်လည်းဖြစ်နိုင်ငံသားရေးနဲ့နိုင်ငံတကာပူးပေါင်းဆောင်ရွက်ရေးဝန်ကြီးလည်းဖြစ်တဲ့ဆုတ်ချန်တာဆိုဖီးယားနဲ့တွေ့ဆုံပြီးမြန်မာအပါအဝင်ဒေတာရင်းပဋိပက္ခတွေနဲ့နိုင်ငံတကာအရေးကိစ္စတွေကိုဆွေးနွေးခဲ့ကြောင်းမနေ့ဇူလိုင်လ6ရက်နေ့ကပြောပါတယ်။
ソクチェンダー首都はミャンマー、北朝鮮、中東、ウクライナなどの街
ဒေတာရင်းပဋိပက္ခတွေဖြစ်နေတဲ့မြန်မာမြောက်ကိုရီးယားအရေးတို့အပြင်အရှေ့လယ်ပိုင်းနဲ့ယူကရိန်းပဋိပက္ခတွေပြည်လဲရေးအတွက်ပူးပေါင်းဆောင်ရွက်ဖို့ဝန်ကြီးဆုတ်ချန်တာဆိုဖီးယားကသဘောတူခဲ့ပါတယ်လို့ဂျပန်နိုင်ငံရဲ့ဝန်ကြီးယိုကိုကာမီကာဝါကတွေ့ဆုံပွဲအပြီးပြုလုပ်တဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာထည့်သွင်းပြောကြားခဲ့ပါတယ်။နိုင်ငံအကြဘက်ဆုံမဟာဗျူဟာမြောက်ဆက်ဆံရေးတွေတိုးမြင့်ဆောင်ရွက်နိုင်ရေးအတွက်ရည်ရွယ်ပြီးဂျပန်နိုင်ငံသားရေးဝန်ကြီးကမ္ဘောဒီးယားနိုင်ငံကိုရောက်လာတာဖြစ်ပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်း2022ခုနှစ်မှာအာဆီယံအလဲကျာဥက္ကဋ္ဌတာဝန်ယူခဲ့တဲ့ကမ္ဘောဒီးယားဟာမြန်မာအရေးကိုကြားဝင်ဆောင်ရွက်နိုင်ဖို့ကြိုးပမ်းမှုတွေရှိခဲ့ပေမဲ့အောင်မြင်မှုမရခဲ့ပါဘူးမနစ်ကလည်းကမ္ဘောဒီးယားခေါင်းဆောင်ဟောင်းဟွန်ဆန်ကမြန်မာစစ်ကောင်စီအကြီးအကဲနဲ့မေလအစောပိုင်းမှာအွန်လိုင်းကတွေ့ဆုံဆွေးနွေးစဉ်ဖမ်းဆီးထိန်းသိမ်းခံထားတဲ့ဒေါက်ဆန်းစုကြည်နဲ့တွေ့ခွင့်ရဖို့တောင်းဆိုခဲ့ပေမဲ့စစ်ကောင်စီဘက်ကတွေ့ခွင့်မပေးခဲ့ပါဘူးဂျပန်အစိုးရကတော့အန်ယူဂျီဂျာကာလာအမျိုးသားညီညွတ်ရေးအစိုးရအပါအဝင်ဒီမိုကရေစီရေးတက်ကြွလှုပ်ရှားသူတွေကိုတရားဝင်အသိအမှတ်ပြုထောက်ခံတာမရှိပေမဲ့ဂျပန်လွှတ်တော်အမတ်တွေကတော့အန်ယူဂျီနဲ့တိုင်းဒေသနဲ့ကိုင်အပွဲတချို့ကကိုယ်စားလှယ်တွေကိုတွေ့ဆုံဆွေးနွေးမှုတွေရှိခဲ့ပါတယ်ခင်ဗျာ
ကမ္ဘာ့ဝါမဒီမိုကရေစီစနစ်ဟာစိုးရိမ်စရာအခြေအနေနဲ့ရင်ဆိုင်နေရပြီးတော့လူများကြိုက်ဝါဒီတွေကိုတတိထားကြဖို့ပုံရဟမင်းကြီးဖရန်စစ်ကတတိပေးပြောကြားလိုက်ပါတယ်ဒီနေ့ကမ္ဘာကြီးမှာဒီမိုကရေစီစနစ်ရဲ့အခြေအနေကမကောင်းဘူးလို့ပုံရဟမင်းကြီးဖရန်စစ်ကအီတလီနိုင်ငံအရှေ့မြောက်ဘက်ကထရီအက်စတီမြို့မှာဒီနေ့ဇူလိုင်လ9ရက်နေ့မှာပြောကြားခဲ့တဲ့မိန့်ခွန်းထဲမှာပြောသွားတာဖြစ်ပါတယ်ဒါပေမဲ့ဘယ်နိုင်ငံတွေဆိုတာတော့နာမည်နဲ့ထည့်မပြောသွားပဲဝါဒသဘောတရားတွေအရဆွဲဆောင်ဖျားယောင်းနေတာတွေနဲ့အများကြိုက်ဝါဒီနဲ့ပတ်သက်ပြီးတော့တတိထားကြဖို့ပုံရဟမင်းကြီးကဒီနေ့ပြည်ထောင်နိုင်ငံမှာပါလီမန်ရွေးကောက်ပွဲဒုတိယကြော်ကျင်းပနေချိန်မှာပဲပြောလိုက်ပါတယ်အီတလီ၊ဟန်ဂေရီနဲ့နယ်သာလန်နိုင်ငံတွေမှာလက်ရဆုံးဝါဒီတွေအာဏာရလာတာနဲ့အတူအမျိုးသားရေးဝါဒီတွေနဲ့အများကြိုက်ဝါဒီတွေခေါင်းထောင်လာနေတာနဲ့ပတ်သက်ပြီးတော့နိုင်ငံအတော်များများမှာရှိတဲ့ခရီးယံဘုန်းကြီးတွေကပြီးခဲ့တဲ့လကဥရောပပါလီမန်ရွေးကောက်ပွဲမတိုင်ခင်မှာလည်းသတိပေးခဲ့ပါတယ်ပေါ်ရဟမင်းကြီးဖရန်စစ်ဟာလာမယ့်စက်တင်ဘာလမှာတော့အာရှကအင်ဒိုနီးရှားစင်ကာပူပါပူဝါနယူဂီနီနဲ့ဒီမိုလက်စ်ခြေနိုင်ငံတို့ကိုစနစ်ရကြသွားရောက်မှာဖြစ်ပြီးတော့ဒါဟာသူ့ရဲ့ပေါ်ရဟမင်းကြီးဘဝမှာတော့အရှိန်အကြဆုံးခီးစဉ်ဖြစ်ပါတယ်ခင်ဗျာ
ရကောက်ခံအီရန်သမရဒိမမုဘဇက်ရှိကီယန်ဟာလာမယ့်ဩဂုတ်လအစောပိုင်းမှာနိုင်ငံရဲ့ကိုယ်ရောမြောက်သမရအဖြစ်လွှတ်တော်မှာကျန်းသစ်စာကျင်းဆုံမယ်လို့နိုင်ငံပိုင်သတင်းဌာနကဒီကနေ့ဇူလိုင်လ9ရက်နေ့မှာပြောကြားလိုက်ပါတယ်။သမရဒိကျန်းသစ်စာကျင်းဆုံပွဲကိုလာမယ့်ဩဂုတ်လ4ရက်ဒါမှမဟုတ်9ရက်နေ့မှာပြုလုပ်ဖို့ရှိတယ်လို့အီရန်လွှတ်တော်သဘာဝတိအဖွဲ့ဝင်မိုစတာဘာယူစ်ဖက်စီရဲ့ပြောဆိုချက်ကိုကိုကာပီနိုင်ငံပိုင်အေဒနာသတင်းမှာဖော်ပြပါတယ်။ဝန်ကြီးအဖွဲ့အစ်ကိုလွတ်တော်ရဲ့အတည်ပြုချက်ရဖို့သမရဒိအနေနဲ့15ရက်အတွင်းတင်သွင်းရမှာဖြစ်ပါတယ်။အီရန်နိုင်ငံရဲ့သမရဒိတွေဟာလွတ်တော်ရှေ့မှာတရားဝင်ကြမ်းတက်စာမကျင်းဆိုခင်အရင်ဆုံးကြမ်းကျင်ကြရပါတယ်။သမရဒိဟာလွတ်တော်ရဲ့အတည်ပြုနိုင်ငံတော်အကြီးအကဲမဟုတ်ပါဘူး။နိုင်ငံတော်အကြီးအကဲရာထူးကတော့လွန်ခဲ့တဲ့35နှစ်ကြာဘာသာရေးအုပ်ဆောင်ဖြစ်တောင်းယူခဲ့တဲ့အယာတိုလာအလီခါမနီဖြစ်ပါတယ်ခင်ဗျာ
နောက်ဆုံးရသတင်းတွေကိုခုဇော်ဝင်လိုက်နဲ့ကျွန်တော်ရန်နိုင်တို့ကခြေညာပေးခဲ့တာဖြစ်ပါတယ်အခုကစပြီးတော့အပတ်စဉ်ကဏ္ဍတွေနဲ့သတင်းဆောင်မတွေကိုတင်ဆက်ပေးသွားတော့မှာပါအရင်ဆုံးတော့နိုင်ငံတကာသတင်းဆောင်မတစ်ပုဒ်ကိုတင်ပြပေးခြင်းပါတယ်ဒရုန်းများပြားပါဝင်တဲ့ဒရုန်းအုပ်စုကြီးကိုရောမြေပြင်ကစစ်ရုပ်တွေကိုပါလူတယောက်ထဲကနေစိတ်ဖြစည်းမှုမရှိပဲကိုယ်ကိုင်တွယ်ညွန်ကြားနိုင်ပြီလို့အမေရိကန်ကာကွယ်ဝင်ကြီးဌာနရဲ့သုတေသနအေဂျင်စီ DARPA ကပြောပါရယ်ဒီနည်းပညာဟာအရက်ဖက်မှာသုံးရင်လည်းအကျိုးရှိနိုင်တဲ့အကြောင်းဖီဝေသတင်းတော်ဂျူလီတဘိုးသတင်းပေးပို့ထားတာကိုဒေါက်ခင်မျိုးသက်ပြောပြပေးမှာဖြစ်ပါရယ်ခင်ဗျာ
အမေရိကန်ကာကွယ်ဌာနလက်တင်ရေးစခန်းမှာလက်တွေ့ဆန်းသက်ကြည့်တဲ့အခါအစင်းရေတရားပါ drone အုပ်စုတစ်ခုဒါမှမဟုတ်အလိုအလျောက်မောင်း drone တွေနဲ့မြေပြင်မှာချထားတဲ့စက်ရုပ်တွေကိုစက်ကင်ဆရာတယောက်ထဲကနေစိတ်ဖိစီးမှုကင်းကင်းနဲ့ထိမ့်ချုပ်မောင်းနေနိုင်ကြောင်းပြနိုင်ပြီလို့ဒါဘာဌာနကပြောပါတယ်စက်ကင်ညွှန်ကြားသူဟာပဂရီအသွင်နီးပါးဖြစ်အောင်ပုံဖော်တဲ့ VR နီးပညာသုံးကွန်ပျူတာဖန်တားပြင်ကိုသုံးပြီး drone တွေကိုနေရာချနိုင်တယ်လို့ဖန်တီးထားတဲ့ဝန်းကျင်မှာလမ်းပေါင်း10လမ်းလောက်ဝန်းကျင်အတွင်းဒီရင်တွေကိုစောင့်ကြည့်ထိမ့်ချုပ်နိုင်ပါတယ်သူတို့ရဲ့ရည်ရွယ်ချက်ကမြို့ပြဝင်းကျင်တဝက်ထောင်လန်းရံမှာအတားအဆီးတွေနဲ့ ဓာမီကျိုးတွေကိုရှောင်ရှားပြီးဒရုန်းတွေကိုမောင်းနှင်နိုင်ဖို့ဖြစ်ကြောင်းဓာပါနဲ့လက်တွဲပြီးဆောင်ရွက်နေတဲ့ Oregon တက္ကသိုလ်စစ်ရုံနဲ့ထောက်လှမ်းမှုနည်းပညာဌာနတွဲဖက်ညွှန်ကြားမှု Julie Adams ကပြောပါတယ်
။ The swarm commander can
ဒီကရောစက္ကန့်ကြံကြားတဲ့သူတွေခလုတ်တစ်ခုတည်းကိုနှိပ်ယုံတဲ့ drone အုပ်စုတစ်ခုလုံးကိုထိန်းချုပ်နိုင်ပါတယ်။ဒါကြောင့်မလို့ဒီ drone တွေကအုပ်စုလိုက်သွားပြီးတော့သူတို့လုပ်ရမယ့်အလုပ်တွေကိုလုပ်နိုင်ပါတယ်
။ဒီတွေ့ရှိချက်ကစစ်တပ်အတွက်ရောအရက်ဖက်မှာဆိုလဲဥပမာတဘာဝဘေးတုံ့ပြန်ဖို့အတွက် drone တွေကိုလွှတ်မယ်ဆိုရင်ပါအသုံးပြုနိုင်ဖို့ဖြစ်နိုင်ချေရှိတာတွေ့ရတယ်လို့လည်းပြောပါတယ်။
The long-term dream goal is actually to be able to
ရှင်းရှင်းအတွက်ရည်မှန်းထားတာကတော့ robot စေရုပ်တွေပါတဲ့ဘက်ဆောင်သုံးနိုင်တဲ့အဖွဲ့တွေဖန်တီးနိုင်မှုပါ။ဥမာ Tommy လို့ဘေးမျိုးဒါမှမဟုတ်လူတိုင်းဝိုင်းကိုတကယ်ထိခိုက်နိုင်တဲ့ဖြစ်ရမျိုးကိုတုံ့ပြန်တဲ့နေရာမှာလူသားတွေနဲ့လက်တွဲဆောင်ရွက်နိုင်မှုဖြစ်ပါတယ်။စေရုပ်တွေမလုံနိုင်တာမျိုးကိုပဲလူသားတွေကအာယုံဆိုင်လုံနိုင်မှုရည်ရွယ်သလိုတုံ့ပြန်ဆောင်ရွက်မဲ့သူတွေအတွက်လည်းအနေကင်းစေဖို့ဖြစ်ပါတယ်
။ drone တွေကိုပစ္စည်းအမြန်တင်ပို့ရမှာတုံ့နိုင်တယ်လို့လက်တွေ့မှာလဲဒါကိုသုံးနေပြီဖြစ်ပါတယ
် Currently the FAA regulations limit how many
လူတယောက်ထိန်းချုပ်မောင်းနေနိုင်တဲ့ drone အရေအတွက်ကိုလက်ရှိမှာအစိုးရလေကြောင်းစီမံခန့်ခွဲရေးဌာန FAA ကစီမံထုတ်ကန့်သက်ထားတာဖြစ်ပြီးတော့နောက်မှာတော့ခုထက်အရေအတွက်ပို့ပြီးတော့တိုးပေးဖို့ရှိပါတယ
်ဒီတုဒေသနာဟာစမ်းသပ်ဆဲအစ်စ်မှာပဲရှိနေသေးပေမဲ့အခုတွေ့ရှိချက်တွေအရဒါဟာ American နိုင်ငံတည်းမှာသာမကတခြားနိုင်ငံတွေအတွက်ပါအမြန်တက်ရောက်မှုရှိလာနိုင်တာလည်းဖြစ်ပါတ
ယ်။ဒေါက်ခင်မြူသားပြောပြသွားတာဖြစ်ပါတယ်။အခုကစပြီးတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးသွားတော့မှာဖြစ်ပါတယ်။ဒီတဲကမှအရင်ဆုံးတော့ရိုင်ဂျာတို့ရဲ့မျောလင်းချက်အစည်းအဝေးကိုထုတ်လွှင့်ပေးမှာပါ။ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွေထဲမှာအကြမ်းဖက်တပ်ဖြတ်မှုတွေဖြစ်ပေါ်နေတဲ့လို့ကမ်ဒီထဲမှာကိုအရခတက်တော်ကိုစစ်ကောင်စီနဲ့ပူးပေါင်းတိုက်ခိုက်ဖို့စစ်သားအတင်းအဓမ္မစုဆောင်မှုတွေကြားအခုလိုအသက်အန္တရာယ်တွေပါတေဆုံးထိခိုက်နေလို့ရိုဟင်ဂျာတွေကြားမှာနေနေညညလုံခြုံရေးစိုးရိမ်မကင်ဖြစ်နေကြပါတယ်အခုလိုဘင်္ဂလားဒေ့ရှ်ကဒုက္ခသည်စခန်းတွေမှာဂိုင်းအဖွဲ့တွေကလူသစ်စုဆောင်တာတွေကြဲကြဲပြန့်ပြန့်လုပ်နေတဲ့ဆိုတော့သတင်းတွေထွက်ပေါ်နေချိန်မှာပဲဘင်္ဂလားဒေ့ရှ်ပြည်ထောင်စုဝန်ကြီးကလည်းလက်နက်ကိုင်အဖွဲ့တွေလှုပ်ရှားနေတာရှိနေတယ်နိုင်ငံတကာအကြမ်းဖက်သမားတွေရဲ့အချက်အချာဖြစ်လာနိုင်တယ်ဆိုတာထုတ်ဖော်ပြောဆိုလိုက်ပါတယ်ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေထဲကစိုးရိမ်ထိတ်လန့်စရာကောင်းလာတဲ့လုံခြုံရေးအခြေအနေနဲ့ပတ်သက်လို့တော့ AFP သတင်းဆောင်မကိုအခြေခံပြီးရိုဟင်ဂျာတို့ရဲ့မျိုးလင်းချက်အစည်းအဝေးကနေမဆုမွန်ကစူးစီးတင်ဆက်ပေးထားပါတယ်ခင်ဗျာ
ဘင်္ဂလားဒေ့ရှ်ကရိုဟင်ဂျာဒုက္ခသည်စခန်းတွေထဲမှာလက်နက်ကိုင်အဖွဲ့တွေရဲ့လှုပ်ရှားမှုတွေကိုတွေ့ရတယ်လို့ဘင်္ဂလားဒေ့ရှ်ပြည်ထောင်စုဝန်ကြီးအဖဇက်တူမန်ခမ်ကမေလ31ရက်နေ့တောက်ကြနေ့ကကော့စ်ဘဇားခရိုင်ကရိုဟင်ဂျာဒုက္ခသည်စခန်းတွေကိုတွားရောက်ပြီးတော့တွေ့ဆုံတဲ့အချိန်မှာသတင်းထောက်တွေကိုပြောကြားခဲ့တာပါဘင်္ဂလားဒေ့ရှ်ကဒုက္ခသည်စခန်းတွေထဲမှာလက်နက်ကိုင်ဂိုင်းတွေကနေလူသစ်စုဆောင်းတာတွေလုပ်နေတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေချိန်မှာပဲဘင်္ဂလားဒေ့ရှ်ပြည်ထောင်စုဝန်ကြီးကအခုလိုတရားဝင်ထုတ်ဖော်ပြောဆိုလိုက်တာဖြစ်ပါတယ်။ရိုဟင်ဂျာတွေကိုမြန်မာနိုင်ငံကိုပြန်မပို့နိုင်ဘူးဆိုရင်စခန်းတွေထဲမှာမငြိမ်မသက်မှုတွေဖြစ်လာနိုင်တယ်လို့နိုင်ငံတကာအကြမ်းဖက်သမားတွေရဲ့အချက်အချာလည်းဖြစ်လာနိုင်တယ်ဆိုတာကိုဘင်္ဂလားဒေ့ရှ်ပြည်ထောင်စုဝန်ကြီးကသတိပေးလိုက်တာပါ။ပြီးခဲ့တဲ့သတင်းဘက်ကလည်းဘင်္ဂလားဒေ့ရှ်ကနေမြန်မာနိုင်ငံဘက်ကိုပြန်မို့ညှင်းဆန်ခဲ့တဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေကအကြောင်းဆရာတယောက်နဲ့ကျောင်းသားတယောက်ကိုတနတ်သမားတွေကပြစ်ခတ်တပ်ဖြတ်ခဲ့တယ်လို့အသက်ခံရသူတွေရဲ့မိဘတွေက AFP သတင်းဌာနကိုမေလ30ရက်နေ့ကြာသပတေးနေ့ကပြောပါရယ်ဒီဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေထဲမှာရိုဟင်ဂျာလူငယ်ယာနဲ့ချီပြီးတော့ခိုးလုံနေထိုင်နေတာဖြစ်ပါတယ်လက်ရှိမြန်မာနိုင်ငံမှာစစ်ကောင်စီတပ်နဲ့အာရခတပ်တော် AA တို့ကြားမှာစစ်ရေးပဋိပက္ခတွေပြင်းထန်နေတဲ့အချိန်မှာလည်းဒီလိုမျိုးရိုဟင်ဂျာစစ်သွေးကြတွေဘက်က AA ကိုတိုက်ဖို့အတွက်မွတ်စလင်လူငယ်တွေကိုစစ်မှုထမ်းဖို့လာပြီးခေါ်တာတွေရှိပါတယ်။အခုလည်း AA ကိုတိုက်ခိုက်ဖို့အတွက်ဒုက္ခသည်စခန်းနေတဲ့ကနေပြီးတော့တားဖြစ်သူကိုပြန်မေးဆွဲခေါ်ဆောင်ဖို့ကြိုးစားခဲ့တယ်လို့အသက်ခံရသူရိုဟင်ဂျာလူငယ်ရဲ့ဖခင်ဖြစ်သူက AFP ကိုပြောပါတယ်။အသက်22နှစ်အရွယ်ရိုဟင်ဂျာကျောင်းသား Noor Absa အသက်22နှစ်အရွယ်ရိုဟင်ဂျာကျောင်းဆရာ Noor Fazain ဟာဘင်္ဂလားဒေ့ရှ်နိုင်ငံ Cox's Bazar KI နဲ့ကကုတုပလောင်ဒုက္ခသည်စခန်းထဲမှာအမည်မသိတနက်ကိုင်အကြမ်းဖက်သမားရဲ့ပြစ်ခတ်တပ်ဖြတ်မှုကိုခံရပါတယ်လို့ဘင်္ဂလားဒေ့ရှ်ရဲတပ်ဖွဲ့ကအတည်ပြုပြောကြားပါတယ်။တယောက်ကတော့ပွဲချင်းပြီးဆုံးသွားပြီးတော့နောက်တစ်ယောက်ကတော့ဆေးရုံမှာတည်သွားတယ်။ဒီပြစ်ခတ်တပ်ဖြတ်မှုကအတင်းကျပ်လူသစ်စုဆောင်တာကိစ္စနဲ့ဆက်ဆက်နေတာဟုတ်မဟုတ်ဆိုတာကိုကျွန်တော်တို့စုံစမ်းစစ်ဆေးနေပါတယ်ဆိုပြီးကုတုပလောင်ကဘင်္ဂလားဒေ့ရှ်ရဲလုံခြုံရေးအဖွဲ့ပြောရေးဆိုခွင့်ရှိသူအရီဖန်ဂျရယ်က AFP ကိုပြောနေတာပါဒါပေမဲ့လည်းအသက်ခံရတဲ့ရိုဟင်ဂျာကျောင်းဆရာရဲ့ဖခင်ကတော့ဒီတပ်ဖြတ်မှုကရိုဟင်ဂျာ RSO အဖွဲ့ရဲ့တနတ်သမားတွေရဲ့လက်ချက်ပါဆိုတော့ကိုတထစ်ကြဆွဆွဲပါတယ် ဒီအသက်ခံရတဲ့ရိုဟင်ဂျာကျောင်းဆရာကဘင်္ဂလားဒေ့ဒုက္ခသည်စခန်းကြီးထဲမှာအကြမ်းဖက်ပြီးတောင်းညံ့နေတဲ့တနတ်သမားတွေရဲ့ရန်ကိုကာကွယ်နိုင်မှုအတွက်ရွက်ရွာအခြေပြုကာကွယ်ဆောက်ရှောက်ရေးသမားအဖြစ်နဲ့လည်းဆောက်ရှောက်ပေးနေတဲ့သူဖြစ်ပါတယ်။နောက်ထပ်အသက်ခံရတဲ့ရိုဟင်ဂျာကျောင်းသားနူအပ်ဇာရဲ့ဖခင်ဖြစ်သူအာမန်ဦးလာကလည်းဒါက RSO ရဲ့လက်ချက်ပဲဆိုတာကိုထပ်လောင်းအတည်ပြုပါတယ်။ကုလသမဂ္ဂကလေးငယ်များရန်မုံငွေအဖွဲ့ UNICEF ကတော့အခုလိုမျိုးဒုက္ခသည်စခန်းထဲမှာတနက်နေ့ပြစ်ခတ်တိုက်ခိုက်ပြီးတော့လူသက်တဲ့အထိအကြမ်းဖက်မှုတွေပေါ်မှာထိတ်လန့်တုန်လို့ရပါကြောင်းသတင်းထုတ်ပြန်ပါတယ်။စာတင်ကျောင်းတွေကိုတိုက်ခိုက်မှုမှန်သမျှ UNICEF ကပြင်းပြင်းထန်ထန်ရှုံချတယ်။စာတင်ကျောင်းဆိုတာကတော့ကလေးငယ်တွေအတွက်အမြဲတမ်းဘေးကင်းလုံခြုံတဲ့နေရာဖြစ်စေရပါမယ်။နောက်ပြီးတော့ကလေးတွေအတွက်ပညာရေးဝန်ဆောင်မှုပေးနေတဲ့ဆရာဆရာမတွေအတွက်လည်းဘေးကင်းလုံခြုံစေရပါမယ်။ဆိုပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာကုလသမဂ္ဂကလေးများရန်မုံငွေအဖွဲ့ UNICEF ရဲ့အကြီးအကဲ Shandon Red ကလည်းသတိပေးပြောကြားပါတယ်။အခုလိုမျိုးဘင်္ဂလားဒေ့ရှ်နိုင်ငံတွေကဒုက္ခသည်စခန်းနေတဲ့အထိစစ်သားအဓမ္မစုဆောင်းနေတာအကြမ်းဖက်တပ်ဖြတ်မှုတွေပါကြုံနေရတာကြောင့်နေနေညညလုံခြုံရေးစိုးရိမ်မကင်းဖြစ်နေရတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ရိုဟင်ဂျာဒုက္ခသည်တွေဘက်ကလည်း VOE မြန်မာပိုင်းကိုသူတို့ရဲ့စိုးရိမ်ချက်ကိုအခုလိုပြောပြပါဗျ
။ကျွန်တော်တို့ကိုလိုနယ်တိုင်ကြတဲ့ခေါဆိုတာရိုဟင်ဂျာဒုက္ခသည်စခန်းတစ်ခုလုံးကိုချစ်ချင်းအားဖြင့်ပေါ့မထင်ငယ်မှုတွေကြည့်ရဲ့ဖြစ်စဉ်တွေဆိုရင်တော်ကားပုံမှန်မှုတွေလူတိုင်းလူတိုင်းမှာစခန်းတိုင်းမှာဖြစ်ပေါ်စေတာကိုသိမြင်ရပါတယ်။ရကိုင်းပြည်နယ်မြောက်ပိုင်းဒေသတစ်ခုလုံးမှာထိပ်ပွဲတွေဖြစ်ပေါ်စေခဲ့မှုကြောင့်ဘင်္ဂလားဒေ့ရှ်ရုံးကြဒုက္ခသည်စခန်းအထိကြရရခဲ့စေခဲ့ပါတယ်။အထူးသဖြင့်ဘုသေးကြောင့်ရဲ့မဲလာစကုနယန်ဤမြေရှုံမှုတစ်ဖြဲမှုရဲ့နောက်ဆတွဲကြရကိုဒီဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတစ်ခုလုံးမှာဆိုရင်တော့ကပူပန်မှုကြရရခဲ့မှုဖြစ်ပေါ်လာစေခဲ့တာကိုသိရပါတယ်ဒီပြဿနာရဲ့နောက်ဆတွဲစခန်းတိုင်းမှာအမျိုးမျိုးဖြစ်ပေါ်စေခဲ့ပါတယ်ကျွန်တော်ကအသေးစိတ်ကတော့မပြောလို့ပါအလုံးတည်တဲ့အတိုင်းပါဆိုစစ်စကန်တစ်ခုလုံးထင်းငင်းအရှမ်းစီဖို့နဲ့နောက်တဲ့ပြဿနာတစုံတစ်ခုမဖြစ်ဖွားစေဖို့အတွက်ရုံးရာဒုက္ခစေများရဲ့ကောင်းဆောင်တွေဘာသာရေးကောင်းဆောင်တွေကိုမင်္ဂလာတဲ့အန်လာပိုင်းအဖွဲ့အစည်းတွေကခေါ်ယူတွက်ဆွန်ဆွေးနွေးခဲ့ကြပါတယ်မင်္ဂလာတဲ့အဆူရအနေနဲ့ဒုက္ခစေတွေရဲ့လုံခြုံရေးအတွက်လုံချုံရဲ့အစီအမံတွေကိုသူရှေ့ဆောင်ရဖေးကြပါလို့ကျွန်တော်အနေနဲ့တောင်းဆိုလိုပါဒီရုံကြဒုက္ခစစ်စကံထင်းကြီးအရှောင်မရှိစေဖို့အတွက်ကုလသမဂ္ဂအဖွဲ့အစည်းအနေနဲ့ဘင်္ဂလားဒေ့ရှ်အစိုးရနဲ့ပူးပေါင်းဆောင်ရဖေးကြပါလို့ကျွန်တော်အနေနဲ့မေတ္တာရက်ကတောင်းဆိုပါတယ
်စစ်တပ်ကအာဏာသိမ်းထားတဲ့မြန်မာနိုင်ငံဘက်ခြမ်းရခိုင်ပြည်နယ်ထဲမှာရိုဟင်ဂျာတက်ခိုက်ရေးသမားတွေကမြန်မာစစ်ကောင်စီတပ်တွေနဲ့ပူးပေါင်းပြီးတော့အာရခတပ်တော်ကိုပြန်ပြီးတိုက်ခိုက်နေပါတယ်ဆိုတာကို AFP သတင်းမှာဖော်ပြပါတယ်။ရိုဟင်ဂျာမွတ်စလင်တွေအများစုရှိနေတဲ့ဘူးတီတောင်ကိုအာရခတပ်တော်ကတိုက်ခိုက်သိမ်းပိုက်ပြီးတဲ့နောက်မှာတော့အာရခတပ်တော်ကနေရိုဟင်ဂျာတွေကိုအစုလိုက်ပြုံလိုက်ထွက်ပြေးသွားအောင်လို့လှုံ့ဆော်နေပါတယ်ဆိုပြီးတော့ရိုဟင်ဂျာအရေးဆောင်ရွက်နေသူတွေကပြောပြမယ်လို့အာရခတပ်တော် AA ဘက်ကတော့ဒါကတော့ဝါဒဖြန့်ချီမှုတသက်ဖြစ်တယ်ဆိုတာကိုပြန်ပြီးတော့တုံ့ပြန်ထားတဲ့အကြောင်း AFP သတင်းမှာဖော်ပြပါတယ်ရှင်
။မဆုမုံပြောပြသွားတာဖြစ်ပါတယ်။အခုတခါတော့မြန်မာဒီမိုကရေစီရဲ့ဆွေးနွေးခန်းအစီအစဉ်ကိုထုတ်လွှင့်ပေးမှာပါ။ဒီတစ်ပတ်မှာတော့ဆရာနာသိမ်းမှုကြောင့်စိတ်ဖိစီးမှုခံရတဲ့ကလေးငယ်များဆိုတဲ့အကောင်းဆုံးနဲ့တင်ပြပေးမှာဖြစ်ပါတယ်။ဆရာနာသိမ်းမှုနောက်ဆက်တွဲအကြမ်းဖက်မှုဒီဖိနှိပ်အုပ်ချုပ်မှုတွေကြောင့်မြန်မာကလေးငယ်အများစုဟာအရွယ်နဲ့မမျှစိတ်ဖိစီးမှုကိုအပြင်းထန်ခံစားနေရကြောင်းစိတ်ကျန်းမာရေးပညာရှင်ဒေါက်တာ K က VOE ကိုပြောပါရယ်ထိုင်းမြန်မာနယ်စပ်မဲဆောက်မြို့မှာဖွင့်လှစ်ထားတဲ့မြန်မာဖြီးသားတွေစိတ်ကျန်းမာရေးနားခိုစရာ PTA Joy House မှာစေနာဝန်ထမ်းလုပ်ခိုင်နေတဲ့ဒေါက်တာ K ကိုမိုက်အင်ဂျင်နီယာဆက်သွယ်မိန့်မြန်းထားပါရယ်ခင်ဗျာ
မင်္ဂလာပါရှင်ကျမရောက်ရှိနေတဲ့နေရာကတော့မဲဆောက်မြို့က Joint House PTA ပဲဖြစ်ပါတယ်မဲဆောက်မှာရောက်နေတဲ့မြန်မာအတိုင်းဝိုင်း အတွက်ပေါ့လေဒါသူတို့ရဲ့ဒီအထူးသဖြင့်တော့စိတ်ပိုင်းဆိုင်ရာနဲ့ပတ်သက်ပြီးတော့ဒါကူစားပေးနေတဲ့နေရာလို့လည်းပြောရမှာပါအဲ့တော့ဒီနေရာမှာဆိုလို့ရှိရင်ကလေးတွေကိုအသက်အရွယ်လိုက်ပေါ့လေသူတို့ကိုတင်းနှံပေးတယ်အဲ့လိုပေးတဲ့နေရာမှာဒီမြန်မာနိုင်ငံမှာဆရာနာတင်ထားတဲ့မြန်မာနိုင်ငံမှာရင်ဆိုင်ခဲ့ရတဲ့ဒီမိသားစုတွေမိသားစုလိုက်ထွက်ပြေးလာရတာတွေနောက်တစ်ခါကျတော့ဒီအခုမဲဆောက်မှာရှိနေတဲ့မြန်မာဒီရွှေပြောင်းအလုတ်သမားတွေပေါ့နော်သူတို့တွေရဲ့ဒီမိသားစုတွေသူတို့ကလေးတွေကဒီမှာ join house ဆိုတဲ့ PTA မှာလာရောက်ပြီးတော့ပေါ့လေကလေးတွေအတွက်သူတို့တင်နှံပေးတာတွေမှာလာပြီးတော့တက်ရောက်ကြတာတွေ့ရတဲ့အထူးသဖြင့်တော့ဒီစိတ်ပိုင်းဆိုင်ရာနဲ့ပတ်သက်တဲ့အစီအစဉ်တွေကိုသူတို့ပြုလုပ်ပေးပြီးတော့ကလေးတွေကိုကူညီနေတာတွေ့ရပါတယ်အဲ့ဒီမှာဆိုလို့ရှိရင်အကတင်တန်းနေလဲပါတယ်အဲနောက်ပြီးတော့ပကြီးတင်တန်းနေအစိုးတင်တန်းနေနောက်ဒီမှာလာပြီးတော့ပို့ချတဲ့ဆရာဆရာမတွေဟာဆိုလို့ရှိရင်လေဒီစစ်အာဏာသိမ်းမှုကြောင့်ထွက်ပြေးလာတဲ့တကယ်အမှုပညာရှင်တွေလည်းပါဝင်ပါတယ်ပကြီးပဘူးနောက်ပြီးတော့အကပေါ့နော်တကယ်မြန်မာနိုင်ငံကတကယ်ကိုအမှုပညာရှင်တွေကိုယ်တိုင်ကနေပြီးတော့ဒီမဲဆောက်မှာရှိတဲ့မြန်မာကလေးတွေကိုသူတို့တက်နိုင်တဲ့လောက်ပေါ့သူတို့စေနာဝန်ထမ်းအနေနဲ့သူတို့တွေဟိုလက်ဆင့်ခံဖြန့်ဝေနေတဲ့ဒီတင်တန်းတွေမှာပါဝင်ကြတဲ့ကလေးတွေကလည်းမြန်မာအကအပြင်ကိုဒီK-pop နော်အဲ့အခုခေတ်စားနေတဲ့ K-pop အကတွေလည်းသူတို့တင် जा ပေးတယ်ဆိုတော့အဲ့အထူးသဖြင့်ဒီကလေးတွေရဲ့စိတ်ပိုင်းဆိုင်ရာပို့ပြီးတော့ပေါ့လေစိတ်ပိုင်းဆိုင်ရာနဲ့ပတ်သက်ပြီးတော့ကူညီပေးတဲ့တင်တန်းနေဆိုလို့ရှိရင်လည်းအလွန်စိတ်ဝင်စားဖို့ပဲကောင်းပါတယ်ဒါနဲ့ပတ်သက်ပြီးတော့လည်းကျမတို့ဒီ mindfulness ဆိုတဲ့ဒီစိတ်ပိုင်းဆိုင်ရာနဲ့ပတ်သက်တဲ့ဆရာဝန်ပေါ့လေသူ့ကိုလည်းကျမတို့တွေ့ဆုံမေးမြန်းထားပါတယ်
ဒါကဒီနေ့က mindfulness for children ကိုမှ7နှစ်အထက်လေ။ဟော7နှစ်အထက်ကလေးတွေကျမတို့အခုအလေ့ကျင့်ခန်းလုပ်တယ်ပေါ့နော်။ဗာလေ့ကျင့်ခန်းလဲဆိုတော့အဲ self reflection ကိုကိုကိုအဲကိုရဲ့အဲကျမကအလုပ်တာလုပ်နေကြတာကကိုမှာအကောင်းတဲ့ကိုရဲ့အားသာချက်တွေကောင်းတဲ့ဟာလေးတွေပေါ့နော်။အဲ့ဒါလေးတွေကိုပန်းမွင့်လေးတွေတစ်ပင်လေးတွေနဲ့ပုံဖော်ပြီးတော့မှအကိုကိုကိုပြန်ပြီးတော့ reflect ပြန်လုပ်တဲ့လေ့ကျင့်ခန်းလေးလုပ်နေရနော်ဟုတ
်ကဲ့ပါအခုဒီတင်နှန်းကိုပေးတဲ့ခါမှာအသက်အရွယ်ပြီးတော့အပိုင်းခြားရှိလားရှင
်အော်ဒီနေ့ကတော့7နှစ်အထက်ကနေမှ15နှစ်ထိပါရှင်မနေ့ပြီးခဲ့တဲ့မနေ့ကတော့ဟာ6နှစ်ကနေ7နှစ်ပူငယ်တော့ပေါ့နော်ဟုတ
်အဲ့တော့ကလေးတွေကအခုဒီမှာဒီတင်နှန်းနေတက်ခြင်းအဖြစ်ပေါ့နော်သူတို့ရဲ့အဲ့ရအချိုးတွေပေါ့ထရောက်မှုရအောင်ဘယ်လိုရှိလဲရှင
့်အော်ဆောက်ပေါ့နော်သူတို့အတွက်ကိုအဓိကရရှိမာတွေကပို့ပြီးတော့မှအာယုံဆူဆိုင်မှုကောင်းတာနောက်တစ်ခုကကြတော့ဒီတငယ်ချင်းပေါင်းတဲ့တယောက်ကိုတယောက်အလိုချစ်ချစ်ကင်ခင်နဲ့ empathetic ဖြစ်ဖြစ်နဲ့ပေါ့နော်ကိုချင်းစာတရားတွေပေါင်းတဲ့ဆက်ဆံရေးတွေအချင်းချင်းပျော်ရွှင်မှုတွေအဲ့ဒါတွေအကုန်လုံးအတွက်ကိုရည်ရွယ်ပြီးတော့လုပ်တယ်အဲ့ဒါတွေအဲ့အကျိုးတရားတွေသူတို့ရရှိပါရမှာဟုတ်ကဲ့
အဲ့လိုအရာမြင်နေသူတို့ဒီအဓိကတော့သူတို့ကပကြီးဆွဲတာဟိုပဲအဓိကဟိုဟာ
မဟုတ်ဘူးရှင်ကျမတို့တခါတလေကလေးတွေလည်းလုပ်တယ်ကလေးဆောင်ပါပေါ့နော်အဓိကကတော့သူတို့ကိုသူတို့ကိုပြန်ပြီးတော့မှobserve လုပ်နိုင်ခြင်းပေါ့နော်မိမိကိုပြန်ပြီးတော့mindfulness exercise ကပုံစံမျိုးစုံနဲ့ကျမတို့လုပ်တယ်ဟွာရီလည်းပါတယ်။သုံးပွေးလုံးလေးတွေပါမယ်။အဲ့လိုရွှွန်လုံးလေးတွေပါမယ်။ကလေးလုံးလေးတွေပါမယ်။အဲ့မှာမှဒီအရောင်တွေဆိုလဲကျမကိုပကြီးတင်တာမဟုတ်တဲ့အတွက်ကြောင့်သူတို့ရဲ့ emotion တိုင်းကြိုက်တဲ့အရောင်သုံးခွင့်ရှိတယ်။ကို express လုပ်တဲ့အချိန်မှာကိုကြိုက်တဲ့အရောင်နဲ့ကိုသုံးပြီးတော့မှကျမကဒီ emotion လေးကိုခံစားနေရလို့ဒီအခြေအဖြစ်ဖြစ်ကိုခံစားနေရလို့ဒီအရောင်သုံးပါတယ်ဆိုပြီးကိုဖွင့်ထုတ်ခြင်းပေါ့နော်။အဲ့ဒါနဲ့ဟိုပဲပြန်ပြီးတော့ကိုပြန်ကြည့်တယ်ကြည့်ပြီးမှတစ်ခိုင်ထဲမှာပဲစိတ်ကဒီမှာပဲ focus နေနေတယ်မိနေပြီးတော့ဒီနေ့ကတော့အယောင်ဆိုတော့အမြင်နဲ့အမြင်အာရုံနဲ့အထီးတွေ့ပေါ့နော်တခါတလေကြရင်တော့တို့ exercise တွေလည်းရှိရယ်ဟိုဘယ်လိုလဲ mindful drinking တို့ mindful eating တို့အလိုဟာတွေလည်းရှိရယ
်ဟုတ်ကဲ့အဲ့ဒီခါမှာဒါတို့ဒီလာတတ်တဲ့ကလေးတွေကဒီလိုမျိုးသူတို့စိတ်ရဲ့ဟိုပါပေါ့နော်ခံစားမှုလိုက်သူတို့မှာဖြစ်ပေါ်လာတဲ့အကြောင်းနေနဲ့သူတို့အခု ပေါ်ထုတ်ပြီးတော့အလိုတွေဟိုပါရေးဆွဲနေကြတာပေါ့လေအခုကျမတို့တွေ့ရဆိုအဲ့ဒါပြီးလို့ရှိရင်သူတို့ဘာကြောင့်ဒါလုပ်တယ်လဲဆိုတာမျိုးဆရာမနဲ့ရောအပြန်အလှန်စကားပြောတာရှိတာ
ဟုတ်ကဲ့သူတို့အဲ့ဒါလည်းလုံးဝသူတို့ရဲ့လွတ်လွတ်လပ်လပ်ပဲသူတို့ပြောချင်စိတ်ရှိရင်ကျမပြပြောတယ်ဒါမှမဟုတ်ကျမနဲ့နှစ်ယောက်တည်းပြောချင်ရင်လည်းပြပြောတယ်ဒါမှမဟုတ်ကိုယ့်အကူပဲမပြောချင်ဘူးဒီတိုင်းလေးပဲထားချင်တယ်ဆိုလည်းရတယ်အကုန်လုံးကအလိုဟို feel free ပဲသွားတယ်သွားရင်လည်းမှအဲ့မှာအဓိကကျမသိချင်တာကအလိုဒါတွေကြောင့်မလို့သူတို့ခံစားချက်ကကောင်းလားမကောင်းလားရဲဆော်လို့ပဲမကောင်းလို့ဆိုရင်တခြား exercise တွေကိုကျမဆက်လုပ်တယ်ပေါ့နော်အဆင်ပြေရကောင်းတယ်ဆိုရင်ဒီနေ့အတွက်ကဒီလေးနေလေးချိန်ခံမာရမယ်ပြီးသွားရပေါ့ဟု
တ်ပါပါဆရာဟုတ်ကဲ့မင်္ဂလာပါဆရာမ
ဟုတ်ကဲ့မင်္ဂလာပါရှင
်ဟုတ်ကဲ့ဆရာမချက်လောက်ဟိုလေကျမတို့ကိုမိတ်ဆက်ပေးပါအောင်ဟုတ်ကဲ
့အော်ကျမကအခု dry house မှာအဓိကအဖြစ်ဒီစိတ်ပိုင်းဆိုင်ရာဒီပေါ့နော်ဒီအစီအစဉ်တွေကိုလုပ်ပေးနေတဲ့သူဖြစ်ပါတယ်အဓိကအဖြစ်တော့ကျမလုပ်တဲ့ program တွေရဲ့နာမည်ကအဲ sister cycle ပေါ့လူကြီးတွေအတွက်ဆိုရင်တော့ men cycle sister cycle နောက်တစ်ခုကကြတော့ကလေးတွေအတွက်ဆိုရင်တော့အဲ6နှစ်ကနေ15နှစ်အတွင်းကို mindfulness for children ဆိုပြီးတော့ program လေးရေလုပ်ပေးနေပါတယ်ရှင်
အဲ့တော့ဆရာမအခုလိုမျိုးဒီစိတ်ပိုင်းဆိုင်ရာပေါ့နော်ဒီစိတ်ပိုင်းဆိုင်ရာကုတုံးလေးနဲ့ပတ်သက်ပြီးတော့အစီအစဉ်ဒီမှာအခုဒီ dry house ကဖွင့်လှစ်တဲ့အဲကျောင်းမှာပေါ့နော်ဒီကေဟာ dry house ကစီစဉ်တဲ့အစီအစဉ်ဒီမှာဆရာမပါဝင်ရတဲ့အကြောင်းရင်းလေးပြောပြပါအောင
်ဒီအပိုင်းကတော့ဘယ်လိုပြောမလဲအခုရောက်ရှိနေတဲ့မတို့လည်းဒီအတိုင်းဒီရောက်ရှိနေတဲ့ကျမတို့ရဲ့ဒူဒူပေါ့နော်အဲဒီမျိုးမှာရောက်ရှိနေတဲ့ဒူဒူတွေရဲ့လိုအပ်ချက်အရာရောဒါဟုပြီးတဲ့ခါကျတော့ဒီကျမလုပ်တဲ့အခုထုံးတော်များရဲ့ပုံစံလေးကတော့နေ့စဉ်ဘဝအသုံးချတဲ့အချိန်မှာလဲသူတို့ရင်ဆိုင်ရမယ့်စိတ်ဖြစ်စမှုတွေအဲဒီပေါ့နော်နာကျင်မှုတွေကိုဘယ်လိုများဘယ်လိုလေ့ကျင့်ခန်းလေးတွေနဲ့ဘယ်လိုမျိုးအတွေးအမြင်လေးတွေနဲ့တုံ့ပြန်မလဲဆိုတာမျိုးဘယ်လိုမျိုးဒီသူတို့ရဲ့ဘဝကိုအာအင်တင်နေပေါ့နော်စိတ်အင်အားတင်နေဘလို့ဆက်ရှောက်မလဲဆိုရဲပုံစံမျိုးတွေကိုမျှဝေပေးခြင်းနဲ့ဒါကြောင့်မလို့လူလူလိုအပ်ချက်ရရောကျမလုပ်ပေးခြင်းတာကြောင့်ရောပေါ့နော်ဒါကြောင့်မလို့ဒီမှာ join ဖြစ်ပါတယ
်ဟုတ်ကဲ့ဆရာအဲ့တော့ဆရာမစစတင်နေနေမှာလေဟိုကျမတို့ရှင်းပြရခဲ့ပြီပေါ့နော
်
ဒီစိတ်ပိုင်းဆိုင်ရာတွေမှာကလေးတွေကိုဘလို့မြင့်တင်ပေးတယ်လေပေါ့နော်စိတ်ပိုင်းဆိုင်ရာနဲ့ပတ်သက်ပြီးတော့ဆိုတော့အဲ့လိုတင်နေနေရဟိုကလေးတွေရဲ့ဒီအဲ့လိုပေါ့ဆရာမတို့တင်တဲ့အစီအစဉ်တွေကြောင့်ထိရောက်မှုတွေပေါ့လေအဲ့ဒါတွေရောဘယ်လိုရှိလဲရှင
်ဟုတ်ကဲ့အဲ့ဒါကတော့ကျမတို့ဒီgroup session ဆိုပေမဲ့လည်းတယောက်ချင်းစီကိုလုံးဝအဲ့လိုတယောက်ချင်းစီလုံးနေတယ်လို့ပဲသူတို့ကိုဂယုဆိုင်ပြီးတော့တောက်လျှောက်ကြည့်ပေးပါတယ်အကြည့်ပေးရင်းနဲ့မှအရင်ဆုံးဒီအရင်ဆုံးလေ့ကျင့်တဲ့ပုံစံလေးကတော့မိမိကိုယ်ကိုအရင်သတိပြုမိဖို့ပေါ့နော်မိမိကအဆင်ပြေနေလားမပြေနေဘူးလားသတိပြုရင်းနဲ့မှဒါလေးကိုယ့်ကိုယ်ကိုပြန်လဲသိရှိပြီဆိုရင်မှကိုက positive ဘက်ကိုဘယ်လိုသွားမှာလဲဆိုတာလေးကိုမှဆက်လက်ပြီးတော့သင်သေးတယ်အဲ့တော့ကြောင့်မလို့ဒီလိုအရွယ်တွေမှာလုပ်ပေးခြင်းအဖြစ်လဲတောက်လျှောက်သူတို့ရှေ့ဆက်ပြီးတော့သွားရမယ်အဲ့ဒီဘဝလန်ကြီးမှာဘလို့ပုံစံမျိုးနဲ့ဘဝမှာတို့အေးချမ်းစွာနဲ့အောင်မြင်အောင်လုပ်မှလဲဆိုရဟာမျိုးလေးတွေကတို့ကိုဖြည့်ပေးနိုင်တယ်ငကိုပေါ့နော်လိုအပ်ချက်ရှိပြီးတော့မှဒီတက်ပို့ပြီးတော့မှကောင်းစေခြင်းနဲ့ကလေးမျိုးတွေ့ရှိလာရင်လည်းဒီလေးချင်းလေးတွေကိုအသုံးချခြင်းအပြင်တော့သူပြန်ပြီးတော့ပြည်လည်သွားမယ်ဒီစိတ်ရှုပ်ရပဲဒီတွေ့တဲ့အချိန်မှာမှန်ကန်နဲ့မှန်ကန်စွာတုံ့ပြန်နိုင်တာအဲ့ဒါမျိုးလေးပေါ့နော်အဲ့ဒါလေးတွေကသူတို့ရရှိပါတယ်ပေါ့
ဗတ်စင်မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်ကိုမန်အင်ဂျင်နိုင်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA ကနေတနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည10:00 NIT ဆက်ပြီးတော့အသံလွှင့်ပေးနေပါတယ်မကြာခင်မှာတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကျဲမတ်စုများမြန်မာပြည်မှာပေးစာကဏ္ဍနဲ့ထူးခြားဆန်းပြသတင်းများအစီအစဉ်တွေကိုဇက်တိုက်ထုတ်လွှင့်ပေးသွားဖို့ရှိပါတယ်ခင်ဗျာ
VOA အစီအစဉ်တွေကို Radio ရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်view မြန်မာပိုင်း youtube စာမျက်နှာလေးစာကတော့ youtube.com/voaburmese ဖြစ်ပါတယ
် view ကနေတနင်္ဂနွေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ 10:00 အထိလိုင်းဒိုမီတာ32 51နဲ့လိုင်းလမီတာ190တို့ကနေဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးသွားမှာဖြစ်ပြီးတော့ဒီထဲကမှအရင်ဆုံးတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုထုတ်လွှင့်ပေးမှာပါတရုတ်နိုင်ငံဘေကျင်းမြို့မှာပြုလုပ်တဲ့ငြိမ်းချမ်းစွာအတူရှင်တွဲနေထိုင်ရေးမူ၅ချက်ချမှတ်ခဲ့တဲ့နှစ်80ပြည့်အခမ်းအနားကိုတက်ရောက်ဖို့ သမရာဟောင်းဦးသိန်းစိန်ကိုဖိတ်ကြားခဲ့တာတွေ့ခဲ့ရပါတယ်။မအောင်လက်ရှိစစ်ကောင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လိုင်ကိုမဖိတ်ကြားပဲသမရာဟောင်းဦးသိန်းစိန်ကိုဖိတ်ကြားရတာပါလေ။ဦးသိန်းစိန်ကိုဖိတ်ကြားခဲ့တဲ့တရုတ်နိုင်ငံဟာစစ်ကောင်းစီပေါ်မှာဘယ်လိုသဘောထားရှိပါသလဲ။သမရာဟောင်းဦးသိန်းစိန်ရဲ့တရုတ်ခီးစဉ်ဟာဘယ်လိုအကျိုးသက်ရောက်မှုတွေဖြစ်ပေါ်လာနိုင်သလဲဆိုတဲ့အကြောင်းကိုတော့ကမ္ဘာမြောက်မီဒီယာမြင်ကွင်းကဏ္ဍမှာစောင်းမရှင်ပြည်သွင်းနိုင်ကတင်ဆက်ပေးထားပါတယ်ခင်ဗျာ။
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြတ်မီဒီယာမြင်ကွင်းကန်တာကနေတမရဟောင်းဦးသိန်းစိန်ရဲ့တရုတ်ခီးစဉ်မြမနိုင်ငံရေးအပေါ်ဘယ်လိုအကျိုးသက်ရောက်နိုင်သလဲဆိုတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြီးသွေးနိုင်ပါအေယာရီမြစ်ကြီးလို့မြစ်ကြီးနားမြို့ဘာဝင်အေယာရီမြစ်အထက်ပိုင်းဒေသတွေမှာရေဘေးဒုက္ခကြုံတွေ့နေရတဲ့သတင်းတွေစီတီမတ်စင်ဂေဟာစတဲ့နာမည်ကြီးစူပါမားကတ်တွေရဲ့အမှုဆောင်အရာကြီးချုပ်တွေစစ်ကောင်စီရဲ့ဖမ်းဆီးခြင်းခံရတဲ့သတင်းတွေယူမဘန် ARB ဘန် UAB လို့ခေါ်တဲ့ United Emirates Bank အပါအဝင်ဘဏ်ခုနှစ်ခုကိုစစ်ကောင်စီကအရေးယူမယ်ဆိုတဲ့သတင်းတွေဟာပြီးခဲ့တဲ့သတင်းပတ်ထဲမှာ Social Media တွေအပါအဝင်မီဒီယာတွေမှာဦးစားပေးသတင်းတွေဖြစ်ခဲ့တာတွေ့ရပါတယ်။ဒါအပြင်တကြောပြန်တည်တုံညာ2016ရေးစတင်လိုက်တဲ့ချမ်းပြည်နယ်မြောက်ပိုင်းနဲ့ပြင်ဦးလွင်မရရာနဲ့မိုးကုတ်မြို့တဝိုက်ကတိုက်ပွဲသတင်းတွေနဲ့အတူတမရဟောင်းအသိစိန်ရဲ့တရုတ်ပြည်ခီးစဉ်တွေဟာလည်းလူအများအာရုံစိုက်ခံရတဲ့သတင်းတွေဖြစ်ခဲ့ပါတယ်။တမရဟောင်းအသိစိန်ကိုတရုတ်နိုင်ငံကငြိမ်းချမ်းစွာအတူရှင်တွဲနေထိုင်ရေးမူကြီး9ရက်ချမှတ်ခဲ့တဲ့နှစ်80ပြည့်အထိမ်းမှအခမ်းအနားကိုဖိတ်ကြားခဲ့ပါတယ်။အဲ့ဒီအခမ်းအနားကိုဇွန်လ28ရက်နေ့ကဗီဂျင်းမှာပြုလုပ်ခဲ့တာဖြစ်ပြီးတရုတ်တမရရှီကျင့်ဖင်ကိုယ်တိုင်တက်ရောက်ခဲ့တာတွေ့ရပါတယ်။နောက်တစ်နေ့ဇွန်လ29ရက်နေ့မှာတမရဟောင်းဦးသိန်းစိန်ကိုတရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီကလည်းတီးခြားတွေ့ဆုံခဲ့ပါတယ်။ဒါကြောင့်လဲတရုတ်ကလက်ရှိစစ်ကောင်းဆောင်မင်းအောင်လှိုင်ကိုမဖိတ်ကြားပဲတမရဟောင်းဖြစ်တဲ့ဦးသိန်းစိန်ကိုဘာကြောင့်ဖိတ်ကြားရတာလဲဆိုတဲ့မေးခွန်းတွေလည်းထွက်ပေါ်လာတာဖြစ်ပါတယ်။စင်ကာပူအခြေစိုက် Central News Asia သတင်းဌာနကတော့အခုခီးစဉ်ဟာ2021နောက်ပိုင်းဦးသိန်းစိန်ရဲ့ပထမဆုံးနိုင်ငံသားခီးစဉ်ဖြစ်တယ်။တရုတ်မြန်မာဆက်ဆံရေးမှာဘာလဲလို့မေးခွန်းထုတ်เสียရလဲဖြစ်တယ်။မင်းအွန်လိုင်းကိုကြော်လွန်ပြီးဦးသိန်းစိန်ကိုဖိတ်တာဟာတရုတ်အနေနဲ့မင်းအွန်လိုင်းကိုစိတ်ပျက်နေပြီဆိုတာကိုပြသတာဖြစ်တယ်။လက်ရှိကောင်းဆောင်လည်းမဟုတ်လောလောဆယ်နိုင်ငံရေးမှာတက်တက်ကြွကြွပါဝင်နေသူလည်းမဟုတ်တဲ့ဦးသိန်းစိန်ကိုဖိတ်ကြတာဟာမင်းအွန်လိုင်းကိုမြန်မာနိုင်ငံရဲ့ကောင်းဆောင်အဖြစ်အသိမှတ်မပြုဘူးဆိုတာကိုတရုတ်ကအချက်ပြလိုက်တာလည်းဖြစ်တယ်။တရုတ်အနေနဲ့စစ်ကောင်စီအစ်မင်းအရာရှိကြီးတွေကိုဖိတ်ကြားခဲ့တာတွေရှိပေမဲ့မင်းအွန်လိုင်းကိုတိုက်ရိုက်မထိတွေ့ပဲရှောင်နေခဲ့တယ်။စစ်ကောင်စီကတက်တန်းတိုးနေတဲ့အရေးပေါ်ကာလ6လဟာလဲမကြခင်မှာပြည့်တော့မှာဖြစ်တယ်။အဲ့ဒီအချိန်မှာအရက်သားတွေပါဝင်တဲ့ဂျာပြအစိုးရဖွဲ့မယ်ဆိုတဲ့သတင်းတွေထွက်နေသလို2025မှာရွေးကောက်ပွဲလုပ်မယ်လို့လဲစစ်ကောင်စီကပြောထားတာရှိတယ်။တမရဟောင်းဦးသိန်းစိန်ဟာဂျာပြအစိုးရမှာပါဝင်လာမလား။ဒါအပြင်ဦးသိန်းစိန်တမရလက်ထက်ကရက်ဆိုင်ခဲ့တဲ့အရာရီမြစ်ဆုံစီမံကိန်းပြန်ဆဖို့စစ်ကောင်စီကပြင်ဆင်နေတဲ့သတင်းတွေလည်းထွက်နေတယ်လို့ CNA သတင်းကဆိုပါတယ် BBC မြန်မာပိုင်းကတော့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တရုတ်နိုင်ငံဆက်ဆံရေးအဆင်မပြေတာလျှို့ဝှက်ချက်တောင်မဟုတ်တော့ဘူးလို့နေပြည်တော်အတိုင်းဝိုင်းကရောကြွမ်းကျင်သူတွေကပါတုံ့တက်ကြပါတယ်တရုတ်ကလူလဲကစားဖို့တိုက်တွန်းနေတာကြားပါပြီဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နေရာကိုဘယ်သူဆက်ခံမလဲဆိုတာကိုတရုတ်ဘက်ကမကြာခဏစကားတွေထည့်ပြောရင်းသူတို့သဘောထားကိုပြသတဲ့အကြောင်းတန်တမာအတိုင်းဝိုင်းနဲ့နှီးဆက်တဲ့သတင်းအရင်းမြစ်တခုကပြောတယ်။ဦးသိန်းစိန်ဟာတရုတ်ကပေးလိုက်တဲ့ဇာညွန့်နဲ့ဦးမင်းအောင်လှိုင်ကိုနားချနိုင်မလားစောင့်ကြည့်ရမယ်လို့နိုင်ငံရေးကဲခတ်တခုကပြောတဲ့အကြောင်းကိုတမရဟောင်းရဲ့တရုတ်ခီးစဉ်ဘယ်လိုထူးခြားလဲဆိုတဲ့ BBC ဆောင်းပါးမှာဖော်ပြထားတာတွေ့ရပါတယ်။ငင်းချစွာအတူရှင်တွဲနေထိုင်ရေးမူကြီး9ရပ်ကိုဗန်တောင်းမူလို့လည်းလူသိများပါတယ်။ဘာကြောင့်လဲဆိုတော့ငင်းချစွာအတူရှင်တွဲနေထိုင်ရေးမူ9ရပ်ကို1955ခုနှစ်အေဘီလမှာအင်ဒိုနီးရှားနိုင်ငံဗန်တောင်းမြို့မှာပြုလုပ်ခဲ့တဲ့ဗန်တောင်းညီလာခံကချမှတ်ခဲ့တာကြောင့်ဖြစ်ပါတယ်။ဗန်တောင်းညီလာခံမှာငင်းချစွာအတူရှင်တွဲနေထိုင်ရေးမူ9ချက်ကိုဥဆောင်တင်သွင်းခဲ့တဲ့နိုင်ငံတွေကတော့မြန်မာ၊အိန္ဒိယနဲ့တရုတ်နိုင်ငံတွေဖြစ်ပါတယ်။အဲ့ဒီလိုဥဆောင်ခဲ့တဲ့မြန်မာ၊အိန္ဒိယနဲ့တရုတ်နိုင်ငံတို့ရဲ့ဝန်ကြီးချုပ်တွေကတော့ဝန်ကြီးချုပ်ဦးနူ၊ပ Pantin Neru ne, Chuan Line to Pipari. Dajongle, the yoga Banao Muchama Kere, Nikona Sebi, Kanagu, Banao Nilagan Chimba Zinga, Usong Kanganama Pawingere, Wenjijo Unugu, Leza, Dima Pure Nine, Unuya the Mipidu, Dodana Nugu, Tetu, Pejagera Pipari. Banao Nilagangu, Ashane Africa, Nangan Seku Nanga, Teo Kevari. Ninjazo at Ushin Dunita Yi, Banao Munga Garo. D. Nanga the Nanga E. Pinen ne betida yine, a chocha anagu, a chananga the kuka lizaya. Ne, the nanga nint the nanga, jujo take him a pew ya. Though, the nanga nint the nanga, piruye kaisaya miadri, we also pitch him a pew ya. Le, the nanga nint the nanga, a saint danyan to nimu yashi yane, no unawa, jo pitonzi ya. Nga, nanga iwada a chinchin kuele sigamu. The nine and the nine, Ninjazo, I do the quap pounding Sessan Nanzi and Duke Pipari. The Marahong things and yet the Yokis and Madame Zola Tadia Batema, American Letter Nang and Jai Wunji, Critan Brinkne. Second, see a Yida Yashiji to Uruha, Biana Madrison get it, so that the rain with trouble gave Ari. Eddie Dresson with the Rena Bad the B, Vioega, American Nang and Jai Tanagu, Mimian gave Ari. American Nangan Jai Tanaga, Dure, Madue Busura, Shinshin Lin, Pianle Pijagera, Mashiwe, Memabi Durebo, a Jampa Mudu Yadambu, Madea Panda Durego, Lopo, Ludajan Sana Mu Akunire Quimbubo, Memaludu Sanda Adai, Democracy Possum Bodre, Second Single, Shinshin Lin, the Rinzaga Pata Varelu, Vioego Pijagevare, Bello Epipi, American Anine, Second Sine, a set very low needed. Dresso Muri, she needed, so that a team of Bunine at the Rendui, Cassis, Trouble Lanida, do ya body? A Nidian de Yo Yo, American Bar, Mamanangan ye a Bion Lema, a ye babi, a diga jarre, Nangandri Pipari. Nananga Longale, Dolae and Azurin at Titu Sessa Nidalu, Nebido Nele, Tandamae Lanjandri, Nini Sessa, she need Jaraba. Dajangle, Nanga in Santi Lila do Uga. De Yo Yo, American Bar. General Nanga, a Bionle Adwe, a ye barre, Nangandri Pipare. Edido, General Dini Senwani, Dolai, Yue Jacka Bale. Dolai Gons on Ria, Eddie, Yue Jetri Boma, Kankai Mama Yadi B, Dijare Muara, Shilen narrative to Tisan Nebu, a ye jibare. Eddie Lu Mahoe, Nanganina Nangan Jama, Yad Dobi, Sikonsi, Trouble Yadon Nide Surago, the Rijita Losambu, Luama Pidelu, Suvare Kamia.
Kabamama media mingwe season go, Pidu Nanga tensa, pigger up your barre. My mamma beza ganagura machagema, tolen beza was she barre, dimatanga, mingwenje, masumia season go, tolen be mava. Pidanzu disown, I bought a changing chuban, gabby met, maumi and theatre, mananga ha, gudo, a pion lady net, chuntu la barre, Ferro Pidanzu disown, yem, your manja de ma, pari, a pion lady, she la, bilesura go, as we may my good bad mingwenje, masu season ma, popia dama pibarre, yeah.
Lulayi Jopan Munedu, Pirazu di Sao Naibo, a changing Jopan Gabby May, Maomi and Dirim Yamanangaha, Akuro, a Pian Lerine, Jung Tui Layabare. Fadre Pirazu di Sao Yim Yoman Jaduma, Balu Pian Lerri Shila Bile Surago, ISB Yamaga, a pine light po piani rapibi, Didabama, a pine nickel dim piabame. Anna Temu Lon, New Dolaye, Eazurita, Dota Pianle Muri, Shila Bavi. Ditema, Ion Saitene, a Pianle Tonkugo, the Deep Yumi Bare. Fedre Piransu, Ditangi, No Ja Latin Mabe, Confederation, Dansumu Athenri, Trapboni Bare. Fedre Damero, dear, two round thinne, Lupiosu La Javi me. အမြင်နဲ့အယူအဆကွဲပြားနေကြပါသေးတယ်။ပမာပြည်နယ်ရှိတဲ့နယ်ဆိုတဲ့အယူအဆနဲ့ပမာနိုင်ငံရေးအနှစ်သာရခံယူချက်တွေပြောင်းလဲလာပါတယ်။တစ်ဖက်မှာလည်းအနာဂတ်ပြည်တော်စုအရေးညှိနှိုင်းမှုကအကျက်တဲဖြစ်နေပုံရပါတယ်။ ဆစ်စင်ရေးတစ်တုံညာနှစ်ခွန်အလွန်မှာဒီလိုအကျက်တဲကပိုပြီးထင်ရှားလာပါတယ်အထူးသဖြင့်ရှမ်းပြည်နယ်မြောက်ပိုင်းနယ်ရခိုင်ပြည်နယ်မှာနယ်မြေအများပြားရရှိထားတဲ့ညီနောင်မဟာမိတ်သုံးဖွဲ့ဟာအမျိုးသားညီညွတ်ရေးအတိုင်ပင်ခံကောင်စီ NUCCနဲ့ကရင်ချင်းစတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တချို့ပူးပေါင်းရေးဆွဲလက်ခံထားတဲ့ Federal Democracy ဗြိတိန်ကို ကတိပြုပါဝင်လက်မှတ်ထိုးထားတာမျိုးလည်းမရှိသေးပါဘူး။မြန်မာနိုင်ငံကိုချစ်တဲ့အင်အားစုတွေကတော့ဒီနိုင်ငံကိုကြရှုံးနိုင်ငံမဖြစ်စေချင်ကြပါဘူး။တိုင်းပြည်ပြိုကွဲမဲ့အရေးထက်နိုင်ငံတစ်ခုဖြစ်ဆက်လက်ရပ်တည်နိုင်ရေးကြီးတန်းထားကြပါတယ်။နိုင်ငံရဲ့ဗဟိုချက်မှဆိုတဲ့ပြည်ထောင်စုရဲ့စင်တာက ဘလို့ဖြစ်တင်တာကိုအားလုံးညှိနှိုင်းကြဖို့လိုပါတယ်။ဖက်ဒရယ်ယူနစ်ပြည်နယ်တွေတည်ဆောက်ရေးလုပ်ငန်းစဉ်ကအရေးကြီးပါတယ်။တချိန်တည်းမှာမျှဝေခံယူနိုင်မဲ့အုပ်ချုပ်ရေးစနစ်ကိုလည်းပြောဆိုကြဖို့ပါပဲ။ပြည်ထောင်စုတည်အရေးကိုလည်းစိတ်ကူးစိတ်တမ်းအသစ်တွေနဲ့အားထည့်ကြဖို့လိုအပ်ပါတယ်။
ISP မြန်မာရဲ့မြင်ကွင်းကျယ်မှတ်စုများအစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ရဖြစ်ပါတယ်။ VOA ကနေတနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်အသံလွှင့်ပေးနေတာဖြစ်ပါတယ်။အခုတော့တနင်္ဂနွေနေ့ညတိုင်းထုတ်လွှင့်ပေးနေတဲ့မြန်မာပြည်မှာဗီဇာကဏ္ဍကိုထုတ်လွှင့်ပေးမှာပါ။မအေးသနာကျော်ကအစီအစဉ်တင်ဆက်ပေးထားပါတယ်ခင်ဗျာ။
ကျေးဇူးပြုမင်္ဂလာပေါင်းတဲ့ပြည်စုံနေနေဖြစ်ပါစေတော်ရရှိမရှင်။ဗီဒီယိုကိုရေးလာတဲ့တော်ရရှိနေရဲ့ပေးစာတွေ၊အီးမေးလ်တွေ၊ပြီးတော့ဗီဒီယိုမြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှိနေရဲ့မှတ်ချက်တွေနဲ့
အမေဆိုတဲ့တော်ရရှင်ကမိပြတဲ့အခါမှာရေဒီယိုကနေနားထောင်မိလာရင် Facebook YouTube တို့ကနေအဆင်ပြေသလိုနားဆင်ကြည့်ရှုပါရစေ။နောက်တစ်နေ့ပြန်တွေ့ဖို့အစဉ်စောင့်မျှော်နေပါရစေ VOE ရဲ့ဟုတ်ကဲ့ကျေးဇူးတင်ပါတယ်နော်ထထားဆိုတဲ့တော်ရရှင်ကလည်းမက်ဆုမွန်ပို့ပြီးတော့ကြည်ကောင်းနေပါတယ်မက်ခင်လေးလည်းတည်တည်ငြိမ်ငြိမ်နဲ့ချစ်စရာကောင်းနေပါတယ်သတင်းတွေအတွက်ကျေးဇူးတင်ပါတယ်ဝိုင်းတော်သားတွေအားလုံးချမ်းမြေ့ကြပါစေလို့မချမ်းမြေ့နိုင်တဲ့ရက်ကဆုတောင်းပါတယ်ဟုတ်ကဲ့အများဆုံး
မပြည်သူတွေချမ်းမြေ့ပါစေလို့ဝိုင်းတော်သူဝိုင်းတော်သားတွေအားလုံးမျှော်လင့်မိပါတယ်ရှင်။ဒီနေ့ကိုထုတ်လွှင့်ပေးလို့အထူးကျေးဇူးတင်ပါတယ်ဆိုတဲ့သရရှင်တယောက်ကတော့မင်္ဂလာပါ
VOE
မနက်တိုင်းသတင်းထားထောင်ရင်းနဲ့ရဝေးကဗျူကြီးအမျိုးတွေအမိမိသတင်းတွေထုတ်လွှင့်ပေးနေတာနားထောင်လိုက်တိုင်းစေနာကူအဖြစ်နားလဲကျေးဇူးတင်ဥညွန်နေမိပါတယ်။အမိမိအတွက်စိတ်ပူနေကြတာတွေကိုလွှင့်ပေးနေတဲ့အဖွဲ့သားတွေရဲ့အတန်တွေကဖော်ပြနေလို့ငြိမ်လည်မိပါသေးတယ်။ ကျွန်တော်တို့လိုအဖြစ်မျိုးဘယ်တော့မှမတွေ့ကြုံကြပါစေနဲ့လို့ရေးလာလို့အထူးစိတ်မကောင်းဖြစ်စရာပါရှင်။ကျွန်မတို့ဝိုင်းတော်သားတွေလည်းအဝေးတနေရာမှာဒီလိုအခြေအနေတွေနဲ့ကြုံမနေရတာမှတ်မိမဲ့ကျွန်မတို့ရဲ့မိဘမောင်ဘွားဆွေမျိုးမိတ်ဆွေတွေအားလုံးကမြန်မာပြည်မှာပဲမို့ မြန်မာပြည်ငြိမ်းချမ်းဖို့ကိုအားလုံးနဲ့တူတူထက်တူမျှော်လင့်နေမိပါတယ်ဆိုတာပြောချင်ပါတယ်ရှင်။ ဟုတ်ပါတယ် Telegram မှာ VOE လို့ရှာလိုက်ရင်အကောင့်နှစ်ခုဖြစ်နေတာတွေ့ရပါတယ်။တကယ်တော့ကျမတို့ဟာတစ်ခုတည်းပါ VOE American တဲ့ Telegram Channel မှာ VOE Burmese ဆိုတဲ့ဘေးနားမှာအပြရအမှတ်လေးပါပါတယ်နော်အမှတ်လေးချစ်ထားတာပါတခြားဟာတွေက VOE နာမည်နဲ့ပုံမှားရိုက်ထားတဲ့စာမျက်နှာတွေဖြစ်ပါတယ်ကျမတို့ရဲ့ Telegram လိပ်စာကတော့ t.me/s/ VOA Burmese News ဖြစ်ပါတယ်။ Telegram Channel ကကျမတို့ရဲ့နာမည်က VOA Burmese ပဲဖြစ်ပါတယ်နော်။သရရှင်တွေအနေနဲ့ YouTube တို့ Facebook တို့ကနေအမြဲတမ်းကြည့်ရှုနေတဲ့သရရှင်တွေကို Telegram စာမျက်နှာကိုလည်းလာပြီးတော့ကြည့်ရှုကြဖို့ဖိတ်ခေါ်ချင်ပါတယ်နော်။ Telegram ကသူ့ဘာသူအလိုလျောက်သတင်းတွေကိုပို့ပေးနေတာဖြစ်လို့ပါ။အားပေးကြတဲ့အတွက်အထူးကျေးဇူးတင်ပါတယ်။ပြည်ကိုစာရေးလာကြတဲ့သရရှင်တွေမှာတော့အများသောအားဖြင့်မြန်မာနိုင်ငံမှာနေစဉ်ကျင်လည်နေရတဲ့လူမှုဘဝအခြေအနေတွေပြီးတော့တွေးကြုံနေရတဲ့နိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်တွေးကြုံတွေကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုရေးလာကြတဲ့သရရှင်တွေရဲ့စာရေးကိုအမြဲတမ်းရရှိပါရနော်။ဒီထက်ကစာရေးကိုလည်းအပတ်စဉ်တိုင်းထည့်ပြီးတော့ဖော်ပြပေးနေပါတယ်။အမေရိကန်နိုင်ငံရေးနဲ့ပတ်သက်ပြီးတော့ရေးလာတဲ့သရရှင်တယောက်ရဲ့စာကိုလည်းဖော်ပြပေးစီမှာရှင်။အခုနှစ်ကအမေရိကန်သမ္မတရွေးကောက်ပွဲနှစ်ဖြစ်တာမလို့ရွေးကောက်ပွဲနဲ့ပတ်သက်တဲ့သတင်းတွေကိုလည်းကျမတို့ VOA ကတိုက်ရိုက်ထုတ်လွှင့်ပေးနေတာပါ။ဒီမှာသောရရှင်ထွန်းထွန်းက
လာမယ့်အမေရိကန်ရွေးကောက်ပွဲကအမေရိကန်အတွက်တည်းမဟုတ်ပါဘူး။ကမ္ဘာကြီးအတွက်လည်းအပြောင်းအလဲဖြစ်စေနိုင်ပါတဲ့သမ္မတတယောက်လိုပြီးလွတ်တော်တွေကိုဥပဒေမဲ့စီးနှင်းကြော်ဝင်မှုကဥပဒေကိုမလေးစားကြပါလေ။ထရန်သာထပ်ပြီးသမ္မတဖြစ်မယ်ဆိုရင်အမေရိကန်ပြည်သူလူထုရဲ့စင်ကြယ်တုံတရားနဲ့ resilience မရှိဘူး၊စွမ်းမရှိဘူးဆိုတာပြနေပါလေ။ကုံစင်းတုံးနေတဲ့တက်တာကိုတောင်တောက်မခံနေတဲ့လူတွေအမေရိကန်မှာများနေပြီဆိုရင်ထရန့်လူသမ္မတတွေကိုတရုတ်နဲ့ရုရှားကအရန်ကြိုက်တာပေါ့ဗျာ
အမေရိကန်မှာကုံစင်းတုံးနေဈေးတက်တာကိုအောက်မခံနိုင်မနဲ့လူတွေကဒီလက်ရှိသမ္မတဘိုင်ဒန်ကိုမကျေနပ်ဖက်နဲ့အရင်သမ္မတကိုသာပြန်ပြီးတော့မဲပေးမယ်ဆိုရင်တော့အမေရိကန်ရဲ့အခြေအနေစိုးတဲ့ဆိုပါမယ်ဆိုပြီးတော့ဒီသောရရှင်သူ့ရဲ့နိုင်ငံရေးအမြင်ကိုရေးလာတာဖြစ်ပါတယ်ရှင်ခုဆက်ပြီးတော့ရင်ဖွင့်လာတဲ့စာတွေကိုဖော်ပြပေးသွားခြင်းပါတယ်။ပြည်သူတွေကအထူးထောင်းခံရတဲ့ဘက်ကကြီးပါပဲ။ဆိုပြီးတော့ online ငွေလိမ်ကိုင်းတွေတောင်းကျမ်းတွေမြောက်ဝီဘက်မှာအလုတ်သွားလုပ်နေတဲ့သူတယောက်ရေးပြီးတော့ရင်ဖွင့်လာတဲ့စာကိုဖော်ပြပေးခြင်းပါတယ်
။အစင်မပြေလို့မြောက်ဝီရွှေကုတ်ကိုဘက်မှာအလုတ်သွားလုပ်ပါတယ်။ဒေတာဖွံ့ဖြိုးရေးအတွဲလို့ပြောပြီး BGF ကဘတ်တထောင်တောင်းပေမဲ့သူ့လက်အောက်အကျိုးတူလုပ်နေတဲ့ရထိုက်ကုမ္ပဏီဟာအလုတ်သမားဝန်ထမ်းတွေစီကနေအခွန်ငွေဘတ်9000နီးပါးဖြတ်တောက်ကောက်ခံပြီးတစ်လကိုဘတ်1000ပုံမှန်ကောက်တော့မှာပါလှုပ်ချင်နိုင်လှုပ်ပြီးအလုတ်သမားတွေကိုမငက်ကွက်အတင်းအဓမ္မခိုင်းစင်နေတာဖြစ်ပါတယ်လူအခွင့်အရေးကိုအရန်ချိုးပေါက်ကျူးလွန်နေတဲ့အဖွဲ့အစည်းနဲ့ကုမ္ပဏီအကြောင်းသတင်းကိုတင်ဆက်ပေးစေချင်ပါတယ
်ဒီသောရှင်ကရွှေကုတ်ကမှအလုတ်သွားလုပ်နေရဲ့ဆိုလို့အဲဒီကသူပြောတဲ့အလုပ်ကဘာလို့မျိုးလဲစဉ်းစားမိပါရဲ့နော်အဲ့နေမြေကအွန်လိုင်းဒူးစရိုက်လုပ်ငန်းတွေကြီးစိုးတဲ့နေရာမလို့အဲ့လိုမျိုးအလုပ်ဖြစ်နေမလားလို့ရဲ့နောက်ပြီးတော့အဲ့လိုအလုပ်မျိုးဖြစ်နေလို့အလုပ်သမားအခွင့်အရေးချိုးဖောက်နေရလားဆိုပြီးတော့တွေးမိပါရဲ့ရှင်အခုဆက်ပြီးတော့မွန်ပြည်နယ်မော်လမြိုင်မြို့ကြာအင်းကြီးရွာအုပ်စုဇော်ကုန်းကြီးရွာမှာနေထိုင်ပါတယ်ဆိုပြီးတော့တော်ရရှင်တရားသူတို့နေပြီးမှဖြစ်နေတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်ဒုက္ခကိုပြောချင်ပါတယ်ဆိုပြီးတော့သူဒေသမှာကြုံတွေ့နေရတဲ့ပြဿနာတစ်ခုကိုဝေမျှလာတဲ့စာဖော်ပြပေးပါမယ်နော
်စစ်တပ်အာဏာသိမ်းပြီးကတည်းကကျွန်တော်တို့ရွာမှာ WY မွေးရည်ဆေးဝါးအာဆီယံခေါ်အရွက်ပြုတ်ရည်တွေကိုရွာမှာရှိတဲ့လူငယ်လူရွယ်အစုံသုံးဆွဲပြီးမွေးရည်ဆေးဆွဲနေကြပါပြီ WY ဆေးပြားတွေကိုပေါ်ပေါ်တင်တင်ရောင်းကြသုံးဆွဲကြပါတယ်အာဆီယံအရွက်ပြုတ်ရည်ကလည်းလူငယ်တွေအကုန်ဆွဲနေပါတယ်အခြားရွာတွေကလည်းလာပြီးတော့ရောင်းကြဝယ်ကြပါတယ်ကြာအင်းကော့ခမဲဖအောက်ကလဒန်အစုံမှာပဲလာပြီးတော့ရောင်းဝယ်ကြပါတယ်ရဲရွာအုပ်ချုပ်ရေးတွေကလည်းတိပုံပါပဲဒါပေမဲ့ဖမ်းဆီးတာမလုပ်ပါဘူး2023နှစ်ကုန်ပိုင်းကမူရည်အထူးစီမံချက်နဲ့လာဖမ်းတော့စေအကြီးကျယ်ရောင်းချတဲ့သူတွေထွက်ပြေးကုန်ကြပါတယ်သူတို့ကိုလည်းသတင်းပေးတဲ့လူရှိနေပုံပါပဲသတင်းကြိုရလို့ကြိုးဆောင်ပြီးလွတ်သွားကြပါတယ်အချိန်နှီးပြောင်းရင်သွားတော့ဆိုင်ရာပိုင်ရာတွေကိုပတ်စံပေးပြီးပြန်လာနေကြပြန်ပါတယ်အချိန်နှီးညင်သွားတဲ့အခါမျိုးမှာပြန်ပြီးရောင်းကြပါတယ်ဒီတော့ရွာမှာရှိတဲ့လူငယ်လူရွယ်အကုန်လုံးမူးရစ်စေဆွဲကုန်ကြပါတယ်။ဒါကြောင့်သက်ဆိုင်ရာကအမြန်ဆုံးထိတိရောက်လာရောက်ဖမ်းဆီးပေးဖို့အတိပေးအပ်ပါတယ်ခင်ဗျ
။သူတို့ဒေသမှာလူငယ်တွေအကုန်လုံးမူးရစ်စေဆွဲကုန်ကြပါပြီ။ဒီကိစ္စကိုသက်ဆိုင်ရာကတရားကင်တွေဖြေရှင်းပေးပါဆိုပြီးတော့ဒီတော်ရရှင်စာရေးရင်ဖွင့်လာတာဖြစ်ပါတယ်။တော်ရရှင်ရဲ့ရင်ဖွင့်စာတွေကိုအချိန်ရသလောက်ဖော်ပြပေးခဲ့တာပါ။အားလုံးအတွက်ပုံမှန်ကောင်းမွန်အဆင်ပြေတဲ့နေ့ရက်တွေမကြခင်ရောက်ရှိပိုင်ဆိုင်နိုင်ပါစေလို့ဆန္ဒပြုမိပါတယ်
ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။ email ကနေစာရေးမယ်ဆိုရင် bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါရဲ့။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းVOA Bambis News ဆိုရယ် VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ VOA မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းနှင်းတွင်နေညာပိုင်းနဲ့တင်းနှင်းလာနေမနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Radio ကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လဲထုတ်လွှင့်ပေးနေသလို VOA မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းထက်တိုက်ရိုက်နားဆင်နိုင်ပါတယ်။ထွန်းထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ Internet စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမဧသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သွားရှင်နေအားလုံးဘေးအန္တရာယ်ကင်းရှင်းရှင်လန်းချမ်းမြေကြပါစေရှင်။
မိုင်းမဘေးစာကဏ္ဍကိုမဟိတနာကျော်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့ကဘာသလွားထူးခြားဆံပြသတင်းများအစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်။ခရိုင်းမီးယားဒေသကပကြီအနုပညာရှင်တဦးဟာရေအောက်မှာပကြီရေးဆွဲနေပါတယ်။ဗြိတိန်နိုင်ငံတောင်ပိုင်းပို့စ်ပေါင်းမြို့မှာတော့အထီးလုံမှတ်ယူထားတဲ့မွေမတကောင်ဟာမိတ်လိုက်တာမရှိဘဲမွေကလေး14ကောင်ကိုမွေးလိုက်ပါတယ်။ဒီလိုကဘာသလွားကထူးထူးခြားခြားသတင်းတွေကိုတော့ကိုငင်းကျန်းနဲ့မတ်ခင်ဖြူထွေးတို့တင်ဆက်ပေးထားပါတယ်ခင်ဗျာ။
မီးယားဒေတာကပကြီအနုပညာရှင်တဦးဟာရေအောက်မှာပကြီရေးဆွဲနေပါတယ်။ပကြီဆရာလက်ဖြင့်ရင်းငုတ်သမားတဦးလည်းဖြစ်တဲ့ဖျူတိုတိုဆန်ကိုဟာရေအောက်ပေ30ကျော်မှာပကြီကားတွေကိုဖန်တီးနေတာပါ။သူရေးဆွဲတဲ့ပုံတွေနဲ့အနီးကပ်ရှိနေတော့မှဖန်တီးနိုင်တဲ့စိတ်ကလည်းပုံတွေကိုရှင်းရှင်းလင်းလင်းမြင်နိုင်တယ်လို့ယုံကြည်တဲ့အတွက်အခုလိုရေအောက်မှာပကြီတွေဖန်တီးဖြစ်တာလို့ဒေါ်ဆန်ကိုကပြောပါတယ်။သူကခရိုင်းမီးယားကျွန်းဆွယ်တောင်ပိုင်းမှာရှိတဲ့ရှေးဟောင်းမြို့ဆူဒက်မှာအခုလိုရေးဆွဲနေတာဖြစ်ပြီးတော့ခရိုင်းမီးယားကျွန်းဆွယ်တစ်ခုလုံးကိုရုရှားကယူကရိန်းလက်အောက်ကနေသိမ်းယူထားတာပါ။ပြင်သစ်အနုပညာရှင်အန်ဒရီလဘန်ကိုအားကျအတူယူပြီးအခုလိုရေအောက်ပကြီကားတွေကိုရေးဆွဲနေတာဖြစ်ပြီးရေအောက်မှာစုံနေတဲ့စေးသားတွေအပေါ်ချက်ပြီးချက်ချင်းစေးသားတွေအုပ်ပြီးတော့ဖန်တီးနိုင်တဲ့နည်းကိုအသုံးပြုပါရယ်။သူကရေအောက်ကသတ္တဝါတွေရဲ့ပုံပစ္စည်းတွေနဲ့ရေအောက်ကျန်းပြင်ပိုစတာတွေကိုယာနဲ့ချီရေးဆွဲထားပြီးတနေ့မှာပင်လယ်ရေအောက်မှာပဲသူ့ပကြီပြကန်းကိုပြသသွားဖို့လဲရည်ရွယ်ထားပါတယ်ရှင
်ဗြိတိန်နိုင်ငံတောင်ပိုင်းပို့စ်မောက်မြို့မှာအထီးလို့မှတ်ယူထားတဲ့မွေမတကောင်ဟာမိတ်လိုက်တာမရှိပဲမွေကလေး14ကောင်မွေးဖွားလိုက်ပါတယ်ရော်နယ်ဒိုလို့နာမည်ပေးထားတဲ့ဒီအသက်73နှစ်သားအရွယ်ဘိုအာကွန်စထရက်တာမွေမျိုးဟာအစိတ်မရှိပဲတောင်အမေရိကတိုက်မှာအများဆုံးတွေ့ရပြီးတော့ဘဲမွေအထီးထဲမှာထိတွေ့တာမရှိဘဲနဲ့မွေကလေးတွေကိုမွေးဖွားလိုက်တာပါအခုလိုဖြစ်တော့ဖြစ်ခဲ့ကိစ္စဟာမွေအမရိဖို့ပါတီနိုဂျနက်စစ်ဖြစ်စဉ်သဘောကြောင့်လိန်ဆက်ဆံမှုမရှိဘဲကလေးမွေးနိုင်တာပါအခုမွေတွေကိုပိုင်းရှင်ဖြစ်သူအလုပ်လုပ်တဲ့ City of Postmark College မှာစောင့်ရှောက်ထားပါတယ်ခင်ဗျာ
ဗြိတိန်နိုင်ငံအင်္ဂလန်နဲ့မင်ကူရှားယာရက်ကစဝတ်တန်ရွာကလေးမှာကမ္ဘာ့ကျပ်ဥပပေါက်ပြိုင်ပွဲကျင်းပခဲ့ပါတယ်ဖြစ်တဲ့လူနဲ့ဖမ်းတဲ့လူပါတဲ့လူနှစ်ယောက်ပါဝင်တဲ့အသင်းတစ်သင်းအနေနဲ့ကျက်ဥတွေကိုကြမကွဲအောင်တစ်ဖက်နဲ့တစ်ဖက်ပြစ်ပေးရတာပါအစပိုင်းမှာ33ပေအကွာ10မီတာလောက်ကစပြီးပြစ်ပေးရပေမဲ့အကွာဝေးကတဖြည်းဖြည်းတိုးလာရပါတယ်ဒီနှစ်မှာလည်းကမ္ဘာချန်ပီယံ3ချိန်ရဖူးထားတဲ့ဂျိုးဝီလ်ဆန်နဲ့ဘရက်ဒ်ဂရင်းဝုဒ်တို့အတွဲကပဲချန်ပီယံဆုကိုကာကွယ်သွားခဲ့ပြီးမီတာ50ကျော်အထိပြစ်နိုင်ခဲ့ကြပါတယ်အခုဒီအားကစားနည်းကိုတကယ်အားကစားနည်းမဟုတ်ဘူးလို့ဝေဖန်တဲ့သူတွေရှိပေမဲ့လည်းဒီအားကစားနည်းဟာလန်တန်ပြစ်ပြိုင်ပွဲလိုပဲဖြစ်ပြီး လန်ဒန်ပြည်ပြိုင်ပွဲမှာတော့ပြစ်လိုက်တဲ့လှံကိုဖမ်းမဲ့သူမရှိပေမဲ့ကျက်ဥပြည်ပြိုင်ပွဲမှာတော့ကျက်ဥကိုမကွဲအောင်ဖမ်းရမှာဖြစ်ပါတယ်လို့ဒီပွဲကိုစီစဉ်သူတူကပြောပါတယ်။အဲ့ဒီနေ့မှာဆင်းပါတဲ့ပွဲတွေထဲမှာနောက်ထပ်ရေပန်းစားတဲ့ပြိုင်ပွဲတစ်ခုကတော့ပြိုင်ပွဲဝင်သူ2ဦးအနေနဲ့ကျက်ဥ6လုံးလောက်ကိုခေါင်းနဲ့တိုက်ခွဲရတာဖြစ်ပြီးအဲ့ဒီအထဲမှာပါတဲ့ကျက်ဥအစိမ်းတစ်လုံးကိုခေါင်းနဲ့မတိုက်မိအောင်ရှောင်ရတာပါ။ကျဲဦးအစိမ်းကိုအရင်တိုက်မိတဲ့သူကအရှုံးဖြစ်ပါရဲ့ရှင
်အမေရိကန်ပြည်ထောင်စုမှာခွေးတွေအတွက်တီးတန့်ပြေးဆွဲပေးတဲ့ bug လို့နာမည်ပေးထားတဲ့လေကြောင်းလိုင်းရှိနေပါပြီခွေးဟောင်းနဲ့အတန်ကိုအစွဲပြုပြီးနာမည်ပေးထားတဲ့ဒီလေကြောင်းလိုင်းဟာနယူးယောက်မြို့နဲ့ Los Angeles မြို့ကြားပြန်တန်းတာဖြစ်ပြီးတော့ခွေးအရွယ်စားဘောင်းစုံနဲ့သူတို့ရဲ့ပိုင်းရှင်တွေဇိမ်ကြကြစတိုင်ကြကြခရီးသွားနိုင်မှုဖြစ်ပါတယ်ခွေးတွေအတွက်လိုအပ်တာအကုန်ဖန်တီးပေးထားပြီးလေခီးစင်မှာစိတ်ဖိစီးတာကိုရောပါစေဖို့ရည်ရွယ်ပါတယ်ဒီလေကြောင်းလိုင်းမှာစီးနင်းတဲ့ခွေးတွေအတွက်ပထမတန်းစားအတွေ့အကြုံကိုရရှိစေမှာဖြစ်ပြီးတော့လူတွေအတွက်ကတော့အဆင့်မြင့်တန်းအတွေ့အကြုံကိုရစေမှာပါဒီလေကြောင်းလိုင်းကလေရင်တစ်စီးမှာခွေးဆယ်ကောင်ကိုပဲတည်ဆောင်မှာဖြစ်တဲ့အတွက်လူ14ယောက်တင်ဆောင်နိုင်ပေမဲ့လူတွေအတွက်လက်မှတ်ဆယ်ဆောင်ထက်ပိုမရောပါဘူးနေပူစာလှုံလို့ရတဲ့ဆောင်ဆိုင်ရတဲ့အခန်းတွေထဲမှာအစားအသောက်တွေအရုပ်တွေထည့်ပေးထားမှာဖြစ်ပြီးတော့အမြန်ချက်ကင်လုပ်ပေးနိုင်မှာဖြစ်သလိုခွေးကလေးတွေအတွက်လေရင်ပေါ်မှာကျန်းမာရေးအတွက်စပါလဲပါဝင်ပါတယ်လောလောဆယ်မှာတော့နယူးယောက်မြို့ထဲက White Plain လေရင်ကွင်းနဲ့ Los Angeles မြို့နာက Bangkok လေရင်ကွင်းကြားပြေးဆွဲပေးနေပြီး London မြို့ Paris Milan Chicago နဲ့ Seattle မြို့တွေကိုလည်းတိုးချဲ့ပြေးဆွဲမှာပါနိုင်ငံတကာခီးစဉ်တွေအတွက်လက်မှတ်တစ်စောင်ကို American Dollar 8000ကျသင့်မှာဖြစ်ပြီးပြည်တွင်းခီးစဉ်တွေအတွက်ကတော့ Dollar 6000ကျသင့်မှာပါခီးစဉ်တစ်ခုမှာခွေးတစ်ကောင်နဲ့လူတစ်ယောက်လိုက်ပါနိုင်ပါတယ
်ထူးခြားဆန်းများသတင်းများအစီအစဉ်ကိုကိုငိမ့်ချက်နဲ့မက်ခင်ဖြူထွေးတို့တင်ဆက်ပေးခဲ့တာဖြစ်ပါတယ် VOE ကနေတနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုဆက်ပြီးတော့တန်လွှင့်ပေးနေပါတယ်သောရရှင်နေနေကျွန်တော်တို့ VOE မြန်မာဘိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့ဝေဖန်ကြံပေးခြင်းနဲ့ဆိုရင်ကျွန်တော်တို့ကို email ကဖြစ်ဖြစ်ဒါမှမဟုတ် Facebook ကဖြစ်ဖြစ်တဆင့်ဆက်သွယ်နိုင်ပါတယ်ကျွန်တော်တို့ရဲ့ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်အခုတော့အကြံရှိနေသေးတဲ့အချိန်အတွင်းမှာသတင်းချင်းချုပ်ကိုကိုဇော်ဝန်းနိုင်ကတလက်ကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
ကမ္ဘောဒီးယားနိုင်ငံကိုရောက်ရှိနေတဲ့ဂျပန်နိုင်ငံသားဝန်ကြီးယိုကိုကာမီကာဝါကကမ္ဘောဒီးယားဒုတိယဝန်ကြီးချုပ်လည်းဖြစ်နိုင်ငံသားရေးနဲ့နိုင်ငံတကာပူးပေါင်းဆောင်ရွက်ရေးဝန်ကြီးလည်းဖြစ်တဲ့ဆုတ်ချန်တာဆိုဖီးယားနဲ့တွေ့ဆုံပြီးမြန်မာအပါအဝင်ဒေသတွင်းပြည်ထောင်စုတွေနဲ့နိုင်ငံတကာအရေးကိစ္စတွေကိုဆွေးနွေးခဲ့ကြောင်းမနေ့ဇူလိုင်လ6ရက်နေ့ကပြောပါတယ်နိုင်ငံသားဘက်ဆုံမဟာဗျူဟာမြောက်ဆက်ဆံရေးတွေ့မြင့်ဆောင်ရေးအတွက်ရည်ရွယ်ပြီးယိုကိုကာမီကာဝါကမ္ဘောဒီးယားနိုင်ငံကိုရောက်လာတာဖြစ်ပါတယ်ခင်ဗျာအမေရိကန်ကအဆိုပြုထားတဲ့ပြစ်ခတ်ရစေးသဘောတူညီချက်အပေါ်အစ္စရေးရဲ့တုံ့ပြန်ချက်ကိုဆန့်ဆန်းနေကြောင်းဟမတ်စ်ဖွဲ့ကဒီကနေ့ဇူလိုင်လ9ရက်နေ့မှာပြောပါရယ်ကိုလာကြာလာပြီဖြစ်တဲ့ကာဇာစစ်ပွဲဆုံးသက်ရေးအတွက်အမေရိကန်တင်သွင်းတဲ့အဆိုပြုချက်ကိုလက်ခံပြီး9ရက်အကြာမှာအခုလိုပြောကြားလိုက်တာပါသူတို့ဘက်ကတုံ့ပြန်ချက်ကိုကြားဝင်ဆက်ဆက်ပေးသူတွေထံကတဆင့်အတိပေးအကြောင်းကြားထားပြီးဖြစ်တဲ့အတွက်အစ္စရေးရဲ့တုံ့ပြန်ချက်ကိုစောင့်နေကြောင်းအမည်မဖော်လိုတဲ့ဟမတ်စ်ဖွဲ့အရာရှိတဦးကရိုက်တာသတင်းဌာနကိုပြောပါရယ်ပြင်သစ်နိုင်ငံမှာဒုတိယကြော်ရွေးကောက်ပွဲတွေကိုဒီကနေ့မှကျင်းပနေပြီးပြင်သစ်နိုင်ငံသားတွေမဲပေးနေကြပါတယ်ဒီရွေးကောက်ပွဲကနေမရင်းလက်ပင်ရဲ့လက်ရာစွန် National Rally Party အနေနဲ့တမန်ဝင်အောင်ပွဲကိုရွှတ်ရှိသွားနိုင်တယ်လို့ပါလီမန်မှာပဲပါတီကမှအပြတ်တမအနိုင်မရပဲနိုင်ငံရေးရနေ့နဲ့ချီပြီးရှေ့မတိုးနောက်မဆိုးဖြစ်နိုင်တဲ့အနေအထားကိုလည်းရောက်သွားနိုင်ပါတယ်ရွေးကောက်ခံအီရန်သမ္မတမဆုပဇက်ခီယန်ဟာလာမယ့်ဩဂုတ်လအစောပိုင်းမှာနိုင်ငံရဲ့ကိုယ်ရောက်မြောက်သမရအဖြစ်လွှတ်တော်မှာကျန်းသစ်စာကျင်းဆိုမယ်လို့နိုင်ငံပိုင်သတင်းဌာနကဒီကနေ့ဇူလိုင်လ9ရက်နေ့မှာသတင်းထုတ်ပြန်ပါတယ်သမရသည့်ကျန်းသစ်စာကျင်းဆိုပွဲကိုလာမယ့်ဩဂုတ်လ4ရက်ဒါမှမဟုတ်9ရက်နေ့မှာပြုလုပ်ဖို့ရှိတယ်လို့ပြောပါတယ်ခင်ဗျာဝန်ကြီးအဖွဲ့အစ်ကိုနိုင်ငံတော်ရဲ့အတည်ပြုချက်ရဖို့သမရအနေနဲ့15ရက်အချိန်ရမှာဖြစ်ပါတယ်
ရင်းကျင်ရောက်ကိုကိုဇော်ဝင်းလိုက်ကြီးညာပေးခဲ့တာဖြစ်ပါတယ်ဒီညာအစည်းအဝေးထုတ်လုပ်ရမှုကကိုစံကျော်ဖြစ်ပြီးတော့အတန်လွန်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ရှောက်ကန်ချမ်းနဲ့ DN1 တို့ဖြစ်ပါတယ် VOA American အတန်ရဲ့ညာပိုင်းမြန်မာဘာသာအစည်းအဝေးကိုတော့မြန်မာစံတော်ချိန်ည9:00ကနေ 10:00 ထိ line to meter 30.51 နဲ့ line length meter 190တို့ကနေအတန်လွန်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်တော်လာရှင်နေအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတစ်ညဖြစ်ပါစေခင်ဗျာကျွန်တော်ရပါမယ်Thank you.
This program